Welcome to the Voice of America in Burmese.
ချစ်စွာသောသတင်းရှိတွေမင်္ဂလာရှိတယ်မနေ့ကဖြစ်ပါသည်ခင်ဗျာ VOA American တိုင်းရဲ့2024ခုနှစ် August လ4ရက်တနင်္ဂနွေမနေ့ခင်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာအပြိုင်နဲ့ချိန်နိုင်ပါတယ်ခင်ဗျာမနေ့6နိုင်ရနေ90တက်ဆက်မဲ့အခု VOA မနေ့ခင်အစီအစဉ်ကိုတော့ကျွန်တော်ညီညာရေးကတက်ဆက်သွားမှာပါခင်ဗျာ
ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာအခြေစိုက်တဲ့စစ်ကောင်စီရဲ့အရှင်းမြောက်ပိုင်းစစ်ဌာနချုပ်ရမခတိမ့်ပိုက်ခံရပါတယ်။ဂါဇာကအိုးအိမ်ဆွန့်ခွာထွက်ပြေးသူတွေခိုးလုံရာကျောင်းတစ်ခုကိုအစ္စရေးကတိုက်ခိုက်တာကြောင့်အနည်းဆုံးပါလက်စတိုင်း15ဦးသေဆုံးပါတယ်။ရုရှားထိန်းချုပ်ထားတဲ့ဆာဗာစတိုပိုမြို့မှာရင်ကုန်သင်္ဘောတစ်စင်းကိုနှိမ့်မြုပ်ပစ်လိုက်တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်
။နောက်ဆုံးရသတင်းတွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေစတိုက်တက်ဆက်ပေးပါဦးမယ်။အဲ့ဒီမှာလူသားချင်းချိုးဖောက်မှုတွေဖြစ်နေတဲ့ရခိုင်မြောက်ပိုင်းအခြေအနေတင်ပြထားတဲ့ဒုအသံစီစဉ်ဒီမိုကရေစီစနစ်နဲ့တရားရုံးဆုံးဖြတ်ချက်ကြောင့်ဆွေးနွေးထားတဲ့ဥတမောင်တန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခစ်ပြိုင်ကဘာနောက်အမေရိကန်ရဲ့နိုင်ငံရေးဝန်ကြီးကာဝေးဝန်ကြီးတွေတွားခဲ့တဲ့အာရှခီးစဉ်ကြောင်းသုံးသက်ချက်ပါဝင်တဲ့အာရှနိုင်ငံရေးတကားလေယာစီးပွားသတင်းတွေဥရုယာတီနဲ့အနာဂတ်ကဘာနောက်သတင်းတွေကသုတအစီအစဉ်တွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်ခင်ဗျာအရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုမတ်တင်ကြီးထိုက်ကကြီးညာပေးပါဦးခင်ဗျာ
ရှမ်းပြည်မြောက်ပိုင်းလာရှုမြို့မှာအခြေစိုက်တဲ့စစ်ကောင်စီရဲ့အရှင်းမြောက်ပိုင်းစစ်ဌာနချုပ်ရမခကိုဩဂုတ်လ3ရက်နေ့မှာတိမ့်ပိုက်လိုက်ချောင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့များကအတိအပြုထုတ်ပြန်ပြောဆိုကြပါတယ်။ရမခကိုအလုံးစုံထင်းချုံနိုင်ပြီးရမခတန်းရုံမှာရှိတဲ့မိသားစုနဲ့တပ်ဖွဲ့ဝင်အများအပြားကိုထိမ့်သိမ်းဖမ်းဆီးနိုင်ခဲ့ပြီဖြစ်ကြောင်း TNL တောင်းတမတော်အထွေထွေအထွေရင်မှုဗိုလ်ချုပ်ဒါဖုံးကျော်က VOA ကိုအတိအပြုပြောပါတယ်။ကိုကန်တက်ရဲ့သတင်းတွေကိုထုတ်ပြန်ပေးနေတဲ့ကိုကန် 365 internet ဆာမျက်နှာကလည်းသူတို့ရဲ့တန်ယိုတိုက်ပွဲများနဲ့အတူဒီကနေ့နေ့လယ်12နာရီ20မိနစ်မှာရမခကိုအပြည့်အဝသိမ်းလိုက်ပြီလို့ဩဂုတ်လ3ရက်နေ့ကဖော်ပြပါတယ်။အဲ့ဒီကိုကန်တက်သတင်းထုတ်ပြန်ချက် Facebook ဆာမျက်နှာမှာပဲရမခကိုသိမ်းပိုက်လိုက်တဲ့ဓာတ်ပုံမှတ်တမ်းတွေကိုတင်ထားတာတွေ့ရပါတယ်။တခြားလူမှုကွန်ရက်တွေမှာတော့ရမခစစ်ဌာနချုပ်မှာကိုကန်အလံကိုလွှင့်ထူထားတဲ့ပုံတွေလည်းတက်နေပါတယ်။စစ်ကောင်စီပြောခွင့်ရကို VOA ကဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်သွယ်ခဲ့ပေမဲ့လည်းအကြောင်းပြန်ဖြေဆိုခြင်းမရှိသေးပါဘူးရှင်။ဂါဇာကအိုးအိမ်ဆွန့်ခွာထွက်ပြေးသူတွေခိုးလုံရာကျောင်းတစ်ခုကိုအစ္စရေးကစနေနေ့မှ၄ကျောင်းကနေတိုက်ခိုက်တာကြောင့်အနည်းဆုံးပါလက်စတိုင်း15ဦးသေဆုံးရပါတယ်။ဒီမတိုင်ခင်နိုင်ပိုင်းတွင်းကလည်းသိမ့်ပိုက်ခံနောက်ဖက်ကမ်းမှာအစ္စရေးရဲ့တိုက်ခိုက်မှုနှစ်ခုအတွင်းဒေသဆိုင်ရာဟမတ်စ်တပ်မှုတို့အပါအဝင်တိုက်ခိုက်ရေးသမား9ဦးသေဆုံးကြောင်းဟမတ်စ်အဖွဲ့ကပြောပါတယ်။အနောက်ဖက်ကမ်းတိုက်ခိုက်မှုနှစ်ခုအတွင်းပထမ၄ကျောင်းတိုက်ခိုက်မှုကတော့ Tukram မြို့ကြီးအနီးကဒေသမှာကားတစ်စင်းကိုထိမှန်ပါတယ်။တိုက်ခိုက်ရေးအတွက်သွားနေတဲ့စစ်သွေးကြောအဖွဲ့တစ်ခုကိုပြစ်မှတ်ထားတိုက်ခိုက်တာလို့အစ္စရေးစစ်တပ်ကပြောပါတယ်။တိုက်ခိုက်ခံရမှုအတွင်းTukran ဒေသတိုက်ဖွဲ့တွေရဲ့တပ်မှုသေဆုံးသလိုသူတို့တိုက်ခိုက်ရေးသမားအမျိုးသား၄ဦးလည်းသေဆုံးကြောင်းဟာမတ်စ်အဖွဲ့ကကြေညာချက်ထုတ်ပါတယ်။နိုင်ပိုင်းအခြားဒုတိယမြောက်၄ချောင်းတိုက်ခိုက်မှုကတော့အစ္စရေးတပ်ဖွဲ့တွေကိုပြစ်ခတ်တဲ့တခြားစစ်သွေးကြောအုပ်စုတစ်ခုကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ထာခရန်ဒေတာတွင်အချက်ဖတ်မှုတံပြန်ချင်းမုံရေးဆစ်စင်ရေးလို့လည်းအစ္စရေးကပြောပါတယ်ဒီတိုက်ခတ်မှုအတွင်း၄ဦးသေဆုံးတဲ့အကြောင်းပါလက်စတိုင်းသတင်းအေဂျင်စီ WAFA ကဖော်ပြပြီးဟာမတ်စ်အဖွဲ့ကတော့တိုက်ခတ်မှုနှစ်ခုအတွင်းသေဆုံးသူ၉ဦးစလုံးကသူတို့ရဲ့တိုက်ခတ်ရေးသမားတွေဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်ရုရှားထိ ंछ ုပ်ထားတဲ့ဆာဗာစတိုပိုမြို့မှာရင်းကုန်သင်္ဘောတစ်စင်းကိုနှိမ့်မြုပ်ပစ်လိုက်တယ်လို့ယူကရိန်းစစ်တပ်ကစနေနေ့မှပြောပါတယ်ဒါအပြင်ဘဲဂရော့ကာရှ်နဲ့ရော့စတော့ဒေတာတွေအတွင်းမှာရှိတဲ့စီလောင်စားနဲ့ချောစီတူလောင်ယူရင်ကိုတိုက်ခိုက်ခဲ့တယ်လို့တောင်ပိုင်းကရုရှားလေယာဉ်ကွင်းတစ်ခုကိုလည်းတိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ် B-237 ရော့စတော့အွန်ဒွန်တိုက်ခိုက်ရေးရင်းငုတ်သင်္ဘောလို့နာမည်တက်ပြီးရုရှားရင်းငုတ်သင်္ဘောတစ်စင်းပင်လယ်နဲ့ကျန်းပြင်ကိုရောက်သွားပြီလို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနက X လူမှုကွန်ရက်မှာရှိပါတယ်ဆာဗာစတိုပိုစစ်ကန်တိုက်ခိုက်မှုအတွေ့ S-400 လေယာဉ်ပြစ် Trump ကာကွယ်ရေးစနစ်ရဲ့ဒုံးပစ်စင်၄ခုစိုးစိုးရွားရွားပျက်စီးသွားတယ်လို့လည်းယူကရိန်းစစ်ဦးစီးချုပ်ရုံးကပြောပါတယ်ဆာဗာစတိုပိုတိုက်ခိုက်မှုနဲ့ပတ်သက်လို့တော့ရုရှားဘက်ကပြောဆိုချက်မရှိသေးပါဘူးညပိုင်းတိုက်ခိုက်မှုအတွင်းရုရှားတို့ရဲ့လက်နက်နဲ့လောင်စာတူလောင်ယုံတွေရှိရာ Morozov လေယာဉ်ကွင်းကလက်နက်တူလောင်ယုံကိုထိမှန်ခဲ့တယ်လို့လည်းယူကရိန်းကပြောပါတယ် ဘဲဂရော့ခရက်စ်နဲ့ရော့စတော့တို့ကစီလောင်စာနဲ့ချောစီတူလောင်ယုံတွေကိုတိုက်ခိုက်မှုမှာတော့အနည်းဆုံးစီတူလောင်ယုံနှစ်ခုမိလောင်ခဲ့ကြောင်းယူကရိန်းစစ်တပ်ကပြောပါတယ်ရုရှားနိုင်ငံတွင်ဒေသဆိုင်ရာတာဝန်ရှိသူတွေကလည်းမိလောင်မှုဖြစ်ခဲ့ကြောင်းအသီးသီးပြောဆိုထားပါတယ်ရှင
်ဗီအိုမြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်တွေကို22နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဓမ္မဖို့ Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်ဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လည်ပေးနေပါတယ်ခင
် view မြန်မာပိုင်းစီစဉ်ရဲ့တင်းနှင်းခွနေနေမနေ့ခင်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်လူထုအာဏာဖီဆန်ရေးလှုပ်ရှားမှုပေါ်ဆောင်ဖို့ကြောင်းသားခေါင်းဆောင်တွေကလှုံ့ဆော်လိုက်ပါတယ်ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကသွေးထွက်တန်ယူနှိမ့်နှင်းခဲ့တဲ့အတွက်ဝန်ကြီးချုပ်ရှိတ်ခါစီနာအစိုးရဟာလည်းပြင်းပြင်းထန်ထန်ဝေဖန်ခံခဲ့ရပါတယ်အစိုးရဝန်တန်းခွဲတန်းစနစ်အပေါ်မကြေမနပ်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးလူပေါင်း100ကျော်တေဆုံးခဲ့ရမှာဆိုရင်ဝန်ကြီးချုပ်ဟာစနာရဲ့15နှစ်တာတက်တန်းအတွင်းအစိုးရဆုံးမငြိမ်သက်မှုတစ်ခုလည်းဖြစ်ပါတယ်ကနေဦးဆန္ဒပြပွဲတွေကိုဖော်ဆောင်ခဲ့တဲ့ခွဲခြားမှုစန့်ကျင်ရေးကြောင်းသားအဖွဲ့ကတော့တနိုင်ငံလုံးအာဏာဖီဆန်ရေးလှုပ်ရှားမှုကိုတနင်္ဂနွေနေ့မှာစဖို့တိုက်တွန်းနေပါတယ်။အစိုးရနဲ့မပူးပေါင်းရေးလှုပ်ရှားမှုမှာဆိုရင်အစိုးရကိုအခွင့်မဆောင်ရေးရေးဖို့မီးဖို့မပေးရေးအစိုးရဝန်ထမ်းတွေတပိတ်မှောက်ချဖို့နဲ့ဘဏ်တွေကနေပြပလွှမ်းငွေတွေဆန့်ငံ့ထားကြဖို့လဲပါဝင်တဲ့အကြောင်းအဖွဲ့ကအာစစ်မာမုတ်က AFP သတင်းအေဂျင်စီကိုပြောပါတယ်ပြီးခဲ့တဲ့လအတွင်းအချမ်းဖတ်မှုတွေအတွက်ဝင်းကြီးချုပ်ဟာစီနာကလူသိရှင်ကြားတောင်းပန်ဖို့နဲ့အစိုးရအဖွဲ့ဝင်းကြီးတချို့ကိုယာရုကဖဲချဖို့လဲကြောင်းသားတွေကတောင်းဆိုပါတယ်လမ်းပေါ်ထွက်ဆန္ဒပြသူတွေကတော့ဝင်းကြီးချုပ်ဟာစီနာယာရုကနှုတ်ထွက်ဖို့ကြွေးကြော်တောင်းဆိုကြပါတယ်ရှင်အင်္ဂလန်အနောက်မြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်အစောပိုင်းထုံးကမိန်းကလေးငယ်၃ဦးတပ်ဖြတ်ခရမှုနောက်ပိုင်းမငြိမ်မသက်ဖြစ်နေတာ၄ရက်မြောက်ဖြစ်တဲ့စနေနေ့မှာတော့ဗြိတိန်ကလက်မတွေထက်အကြမ်းဖက်မှုတွေပြန်ပေါ်ပေါက်လာပြီးရဲတပ်ဖွဲ့ဝင်အတော်များများထိခိုက်ဒဏ်ရာရပါတယ်ပြီးခဲ့တဲ့တနင်္လာနေ့က Southport မြို့မှာရှိတဲ့ကလေးငယ်တွေရဲ့အကတင်တန်းချောင်းဓာတ်နယ်တိုက်ခိုက်ခရမှုမှာတန်တရာရှိထားသူကအစွန်းရောက်မွတ်စလင်ရွှေပြောင်းတူဖြစ်တဲ့ဆိုတဲ့သတင်းမှားတွေလူမှုကွန်ရက်မှာအလင်းမြန်ပြန့်နှံ့ခဲ့ပြီးတဲ့နောက်မြို့အတော်များများမှာရွှေပြောင်းအခြေချမှုကိုဆန့်ကျင်တဲ့ရာနဲ့ချီတဲ့ဆန္ဒပြသူတွေပါဝင်တဲ့ရုံရင်းစံကတ်မှုတွေဖြစ်နေတာပါတိုက်ခိုက်မှုမှာတန်တရာရှိသူကဝေးလ်စ်နဲ့ကာဒစ်မှာမွေးဖွားခဲ့သူအသက်18နှစ်အရွယ်SF Ruta Kubana ဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပြီးမဲ့ရွှေပြောင်းဝင်ရောက်မှုစန့်ကျင်ရေးနဲ့မွတ်စလင်စန့်ကျင်ရေးဆန္ဒပြပွဲတွေဆက်လက်ဖြစ်နေပါတယ်။ Liverpool မြို့လည်းကမငြိမ်မသက်မှုကိုကင်တွယ်ခဲ့ရပြီးရဲတပ်ဖွဲ့ဝင်တချို့ထံရရခဲ့တယ်လို့လည်း Liverpool ရဲတပ်ဖွဲ့ကစနေနေ့မှာပြောဆိုထားပါတယ်ရှင်။အမေရိကစစ်တပ်ကတပ်သားအစ်တွေကိုအခြေခံတိုက်ခိုက်ရေးလေ့ကျင့်မှုတိုးမြှင့်ဖို့ရှိနေပါတယ်။အနာဂတ်စစ်ပွဲတွေရဲ့လိုအပ်ချက်တွေအတိုင်းပြည့်မီစေဖို့အမေရိကန်စစ်တပ်ကပြင်ဆင်နေတာဖြစ်ပြီးအခုဆောင်ရွက်မှုကအပြောင်းအလဲတစ်ခုဖြစ်လာမယ်လို့လည်းစစ်တပ်ခေါင်းဆောင်ပိုင်းကမျှော်လင့်ထားကြပါတယ်။အခုထပ်လောင်းလေ့ကျင့်မှုတွေကတော့အောက်တိုဘာလမှာစတင်မှာဖြစ်ပါတယ်။တပ်သားအစ်စုဆောင်မှုရည်မှန်းချက်မပြည့်မီတဲ့အတွက်စစ်သားအစ်စုဆောင်မှုကိုပြောင်းလဲနိုင်ဖို့အမေရိကန်စစ်တပ်ကကြိုးစားနေတာလည်းဖြစ်ပါတယ်။အိုကလာဟိုမာနဲ့မစ်ဆူရီတို့ကတပ်ဖွဲ့အစ်တွေမှာတော့နှစ်စဉ်တပ်သားအစ်4,000လောက်ကိုလေ့ကျင့်မှာဖြစ်ပါတယ်။အဲ့ဒီမှာဒီနှစ်အတွင်းတပ်သားအစ်5,500ရရှိရေးရည်မှန်းချက်ကိုပြည့်မီမယ်လို့လည်းစစ်တပ်ခေါင်းဆောင်ပိုင်းကအကောင်းမြင်မျှော်လင့်ထားပါတယ်။တပ်သားအစ်တွေဝင်ရောက်လာတာနဲ့အတူလေ့ကျင့်ရေးခွင့်တွေလည်းထပ်ပြီးချက်ဖို့မဖြစ်မနေလိုအပ်လာတယ်လို့သူတို့ကပြောဆိုထားပါတယ်ရှင်။
တနင်္ဂနွေမနေ့ထိတ်တန့်သတင်းတွေကိုမတ်တင်ကြီးထိုက်ညားပေးခဲ့တာပါဗျာ။အခုကဆက်လို့အပတ်စဉ်ကဏ္ဍတွေကိုစတိုက်တက်ဆက်သွားပါမယ်။ဒီမိုကရေစီစနစ်နဲ့တရားရုံးဆုံးဖြတ်ချက်အကြောင်းဆွေးနွေးထားတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မတိုင်ခင်မှာအခုဆန္ဒမှုအကူအညီဥပဒေချိုးဖောက်မှုတွေဖြစ်နေတဲ့ရခိုင်မြောက်ပိုင်းအခြေအနေကိုကြည့်အောင်ပါ။ PP ဆိုင်ရာလူသားချင်းစာနာထောက်ထားမှုဥပဒေအရပဋိပက္ခတွေအတွင်းအရသားတွေကိုအကာအကွယ်ပေးရမယ်လို့ပါရှိပေမဲ့စစ်ပွဲတွေအရှိန်ဟုန်နဲ့ဖြစ်နေတဲ့ရခိုင်ပြည်နယ်တောင်ပိုင်းမှာအဲ့လိုအကာအကွယ်ပေးနိုင်မှုမရှိတဲ့အကြောင်းFrontier မြန်မာရဲ့ထုတ်အတန်အစီအစဉ်မှာတင်ပြထားပါရခင်ဗျာ
။ Any lare shin ki lare shin jaro ni bi ni le why o you are me now like you are me now like unya sine dane မြဲဒီလိုနေရမှာပါလားမတည်ပဲနဲ့ပေါ့
ကျွန်တော်ဒီရိုရင်ကြတမိုင်းတလျှောက်လုံးမှာအခုအခြေတွေကလူရည်နေပြီမဲ့အခုတုံတွေးရတဲ့အခြေတွေကဆိုးဝါးဆုံးအခြေတွေ
အပီပီဆိုင်ရာလူသားချင်းစာနာထောက်ထားမှုဥပဒေမှာပြိပခတွင်အရက်သားတွေကိုအကာအကွယ်ပေးရမယ်လို့ပါရှိပါတယ်။ဒါပေမဲ့အနာသိမ်းပြီးကတည်းကအရက်သားတွေထောင်ထဲချပြီးအသက်ခံရသလိုပြည်သူတန်းနဲ့ချပြီးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။ဒါပြင်နေအိမ်ပေါင်းတောင်းနဲ့ချပြီးမီးရှို့ဖျက်ဆီးခံရပါတယ်။အဲ့ဒီထဲကဖြစ်ရတဲ့ခုကတော့မကြသေးခင်ကမှရခိုင်ပြည်နယ်မြောက်ပိုင်းကဗုဒ္ဓတော်မျိုးကိုအာရခတက်တော်အေအေသိမ့်ပိုက်ပြီးမကြခင်ကမှဖြစ်ပွားခဲ့တဲ့မိလောင်မှုတွေကတခုဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကအသေးစိတ်အချက်လက်တွေကမရှင်းမလင်းနဲ့အငင်းပွားစရာတွေရှိပေမဲ့ဒုအတန်ကတော့မျက်မြင်သက်သေတွေနဲ့မေးမြန်းထားပါဗျ။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်ဝန်ကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ် Pocket အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ Frontier မြန်မာရဲ့သတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်မအတွင်လုံခြုံရေးခြေလေးတွေကြောင့်နမယ်နဲ့အတန်တချို့ကိုကြောင်းလက်အသုံးပြုထားပါတယ်ရှင
်။မေလ18ရက်နေ့အချိန်ကည10နာရီကျော်နေပါပြီ။အသက်32နှစ်အရွယ်လာဒီယာတယောက်ဘူတိတောင်မှာရှိတဲ့သူ့ရဲ့အမျိုးအိမ်မှာကလေး3ယောက်ကိုတိတ်ပြီးအိတ်ဖို့ပြင်ဆင်နေပါတယ်။ရုတ်တရက်ဆိုသလိုဘေးအိမ်ကနေမီးလောင်တန်းကိုကြားလိုက်ရပြီးနေအိမ်ထဲကနေထွက်သွားဖို့ရခိုင်လိုအော်ပြောနေတဲ့အတန်တွေကိုလည်းကြားလိုက်ရပါတယ်။ဒီပြိုင်နဲ့ထဲမှာပဲအဝေးကနေစဉ်နဲ့ဒီတန်တွေနဲ့ဒီနဲ့တန်တွေနဲ့ထွက်ပေါ်နေပါတယ်။ချက်ချင်းဆိုသလိုပဲသူမကအသက်2နှစ်အရွယ်ကလေးငယ်ကိုချီပြီးအမျိုးသားဖြစ်သူကကြံရှိတဲ့ကလေးနှစ်ယောက်ကိုခေါ်ကနေအိမ်ထဲကနေအမြန်ပြေးထွက်ခဲ့ပါတယ်။ထွက်ပြေးနေရင်နောက်ကိုပြန်ကြည့်ချိန်မှာတော့တိမ်မီတိမ်မီးလောင်နေပါပြီ။
ကျောင်းတော်ပေါ်လေကိုကိုဒီမှာလာကြမလားပေါ့သူတို့လက်နေကြီးတွေပြတော့ကိုခံရမလားဒီနာမှာမြန်တေးမလားဆိုတော့ကြောက်စိမ့်နေအဲ့လိုဖြေတယ်ပေါ့ရေးတဲ့အချိန်ကျတော့တခွအစိမ့်ချမ်းမှာပါဆိုတော့မှမသိတော့အယူတယောက်လိုဖြစ်သွားတယ်ခလေးတွေဘောတော့ခလေးတယောက်ကိုဒီလိုခလေးကိုရှီပြီးဟောကိုယူလာတဲ့အထုပ်တရားကြံခဲ့တယ်အမှဆိုတော့လေစိတ်ထဲမှာဘာမှမရှိတော့ဘူးဘာမှလက်ပါဘူးပေါ့ကိုသားသမီးကိုလန်တဲ့လန်နဲ့ဆွဲလာလားအဲ့တလုံးပါလာတလူလူပဲကိုကိုအဲ့လိုခံစားရတာ
လာဒီယာတို့မိသားစုဟာဘူတိတော်မျိုးပြင်ကကျေးရွာတရွာမှာနေထိုင်နေကြတဲ့သူတွေဖြစ်ပြီးတော့ပြည့်နှံ့လာတဲ့ပြိပခါတွေကနေလွတ်မြောက်ဖို့မြို့ပေါ်ကိုတင်းချောင်လာခဲ့ကြတာပါဒါပေမဲ့မိလောင်မှုဖြစ်တဲ့အဲ့ဒီညမှာတော့လာဒီယာအပါဝင်သူ့ဆွေမျိုးသားချင်းတွေဟာထောင်ပေါင်းများစွာသောလူအုပ်ကြီးနဲ့အတူမြို့ရဲ့အနောက်ဘက်ဖြစ်တဲ့မောင်နှောမြို့ကိုထွက်ပြေးကြပါတယ်။မနက်နှစ်နာရီဝန်းကျင်မှာတော့လာဒီယာတို့မိသားစုဖြူဟာလို့ခေါ်တဲ့ဘူတိတောင်အခြေကျအနောက်ပိုင်းတိုင်းစစ်ဖြူဟာအမှတ်1ကိုရောက်ရှိလာချိန်မှာတော့လူအုပ်ကြီးကရှေ့ဆက်သွားလို့မရတော့ပါဘူး။အဲ့ဒီနေရာကိုအာရခတက်တော်အေအေကသိမ်းယူထားပါတယ်။
သူတို့ထွက်လာတယ်ထွက်လာတဲ့အချိန်ကျတော့သူတို့ဘာပြောလဲဆိုရင်ဒီမှာစစ်တပ်ရှိလာတဲ့ဒီသူစစ်ရှိလာပေါ့အာစာရှိလာပေါ့သူတို့အဲ့လိုအော်တယ်အော်တဲ့အချိန်ကျတော့လေကလေးတယောက်ယောက်ကို15နှစ်16နှစ်လောက်ရှိမဲ့ယောက်ျားလေးတယောက်ထလာတယ်ဒီသူစစ်ရှိပါတယ်ဆိုပြီးသူကထလာတယ်ထလာတဲ့အချိန်ကျတော့သူတို့အဲ့ဒီအေကနေဆွဲခေါ်ပြီးအဲ့ဒီကလေးကိုအတပုံလိုက်တယ်အနာမှာရက်ပြီးဒီလိုဆွဲခေါ်သွားတာဂျူးနဲ့ခါတယ်ဆွဲတုပ်ပြီးခေါ်ယူသွားတယ်အဲ့ဒီ
အဲ့ဒီလူအုပ်ကြားထဲမှာပဲအမှတ်၄ရပ်ကွက်မှာနေထိုင်နေတဲ့စတိုးဆိုင်ပိုင်ရှင်ကိုမောင်မောင်လည်းရှိနေပါတယ်။သူကအဲ့ဒီညကရောက်ကမဖြစ်သူတွေနဲ့အတူတူနေထိုင်နေတာပါ။ဖြူဟာကိုရောက်ရှိတဲ့အချိန်မှာတော့ရောက်နေတဲ့သူအလုံးကိုအေအေတပ်ဖွဲ့ဝင်တွေကခေါင်းငုံခိုင်းထားတယ်လို့ဆိုပါတယ်။အဲ့နောက်စစ်တပ်ကဖွဲ့ထားတဲ့ပြည်သူစစ်တပ်ဖွဲ့ဝင်လို့ယူဆရတဲ့သူရိုင်ဂျာ15ဦးခန့်ကိုဖမ်းဆီးသွားတယ်လို့ကိုမောင်မောင်ကပြောပါတယ်
။ဒီဒီပေးတဲ့ကံပေးမင်းမဘလို့ပြီးသွားတယ်သူကကျွန်တော်မရှိနိုင်ဘူး။နောက်ဆုံးစစ်ကူမှဒီလိုမျိုးမဟုတ်ပါဘူးစစ်ကူမှဒီလိုတိတော့မဟုတ်ပါဘူးဒီလိုအနာဒီရကနော်လို့မဖြစ်ပါဘူးစစ်ကူမှလေစစ်တပ်ကလုံးတဲ့အဲသူကအဲပြစ်တဲ့ကဲလို့တဲ့နိုင်ငံတကာနဲ့အဲ့ပြေးလာရှိမှာသူကချောပလိုက်တယ်။သူကသူကပညာကမှာပါနဲ့သူကမြေခွတ်တာအဲ့ဒီစီမှာဒီလိုတွေက ဘလို့လည်းမကြည့်ဘူးကျွန်တော်တို့ကလည်းသူတို့အားကြရတယ်သူတို့ရဲ့ရေရေကြတယ်ကျွန်တော်အဲ့ဒါကိုခံမလို့မရဘူး
အရင်ညာကမြို့ရဲ့နေရာတော်တော်များများမိလောင်သွားပြီးကိုမမောင်ရဲ့ဆိုင်ကလည်းပါသွားပါတယ်။မျက်မြင်တွေ့ရှိသူတော်တော်များများကဒီမိရှုမှုဟာအရခတက်တော်ကစစ်သားတွေမှာတာဝန်ရှိတယ်လို့ပြောကြပါတယ်။ဒီဖြစ်ရဟာအထူးသဖြင့်ပြီးခဲ့တဲ့လတွေတည်းမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုပုံစံတွေတဲကတစိ့တစ်ပိုင်းဖြစ်ပါတယ်။စစ်တပ်ကရိုဟင်ဂျာတွေကိုပြည်သူစစ်တဲကိုအတင်းထမဝင်ခိုင်းပြီးအေးအေးဆန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်စီခြင်းအပြင်ရခိုင်ပြည်နယ်တွင်လူမျိုးရေးတင်းမာမှုတွေဖြစ်အောင်မိစာထိုးပေးခဲ့ပါတယ်။အဲဒီစစ်တပ်ကဖွဲ့ပေးခဲ့တဲ့ရိုဟင်ဂျာဖွဲ့တွေကပဲပြီးခဲ့တဲ့ဧပြီလအတွင်းမှာဗုဒ္ဓတောင်ရဲ့ဒေသခံနေအိမ်တွေဖြစ်တဲ့ရခိုင်နဲ့ဟိန်းနုအိမ်တွေကိုမိရှို့ခဲ့ပါတယ်။နေအိမ်ပေါင်း 2,200 ကျော်မိရှို့ခံရတယ်လို့အာရခတပ်တော်ကအတည်ပြုပြောပါတယ်။ရိုဟင်ဂျာရေးတက်ကြွလှုပ်ရှားသူကိုနေဆန်းလွင်ကလည်းဂျိုရုပုံရိပ်တွေကနေတွက်ချက်ထားမှုရပြီးခဲ့တဲ့မက်ချ်လာကုံကနေမေလာကုံထိရိုဟင်ဂျာနေအိမ်ပေါင်း 8,500 ကျော်မိလောင်သွားတယ်လို့ခန့်မှန်းပြောဆိုပါတယ်။အဲဒီညကဖြစ်ခဲ့တဲ့မိရှို့မှုတွေနဲ့အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်မှုတွေမရှိဘူးလို့အေကပြင်းပြင်းထန်ထန်ညင်းဆိုထားပါတယ်။ဒို့အတန်နဲ့မင်းမြန်းတဲ့အချိန်မှလည်းအခုလိုပဲထပ်ခါပြောကြားထားပါတယ်။
အဲ့ဒီဘူးတီတော်မျိုးမှာဒီမေလ18ရက်နေ့ညเนาะကျွန်တော်တို့မဝင်ခင်ပေါ့เนาะအဲ့ဒီမှာဒီအကျန်းဖက်ဒီမွတ်စလင်လက်နက်ကိုင်အဖွဲ့တွေဒီအကျန်းဖက်စစ်ကောင်စီတပ်ဖွဲ့တွေသူတို့ဘူးတီတော်မျိုးထေကမဆုတ်ခွာခင်လေးမှာပေါ့เนาะတွေ့သည်များအဲ့ဒီလမ်းဘေးမှာရှိသည်များအိမ်တွေအကုန်မိချိုတယ်သူတို့ကပြီးလို့ရှိရင်အကျန်းဖက်စစ်ကောင်စီကလေချောင်းကနေပြီးတော့မှအဲ့ဒီဥစ္စာပေါ့เนาะဒီဘူးတီတော်မျိုးထေကိုဘုံကျိတိုက်ခိုက်မှုတွေတောက်လျှောက်လုပ်တယ်လင်းနေချင်းနဲ့ပြစ်တာတွေတောက်လျှောက်လုပ်တယ
်ဒါပေမဲ့လည်းအသက်24နှစ်အရွယ်ကိုကျော်ကမိရှို့မှုကိုကိုယ်တိုင်မြင်တွေ့လိုက်ရတာပါသူကအဲ့ဒီညကအမတ်နှစ်ရက်ကွက်မှာရှိတဲ့နေအိမ်မှာနေထိုင်ခဲ့ပါတယ်အဲ့ဒီအိမ်ဟာတဘာဝဘေးရန်ရဲကိုခံနိုင်တဲ့တိုက်အိမ်ကြီးဖြစ်ပြီးတော့အဲ့ဒီညကအိမ်မှာလာရောက်ခိုးလုံနေသူအယောက်200နီးပါးလောက်ရှိတယ်လို့ဆိုပါတယ်ကိုကျော်ကည9နာရီဝယ်ဝင်းကျင်မှာအာရခတပ်တော်ကစစ်သား15ယောက်လောက်ဝင်လာတာကိုမြင်တွေ့ရပြီးအိမ်နောက်မှာတော့နေအိမ်တွေကိုမိရှို့တာကိုမြင်တွေ့ခဲ့ပါတယ
်။အမတရောက်တွေ့တာလေအမသူကမိရှို့လိုက်တယ်မလားသူတို့မိရှို့လိုက်တော့သူတရောက်ကအိမ်မျိုးကိုတတ်မှဆိုပြီးတော့သူကလိုက်တယ်သူတို့ဝင်မိရှို့လိုက်တော့လေသူကတနနေ့ဖြစ်ဖို့လုပ်တယ်အဲ့ဒါအဲ့ဒီမှာသူကဂက်စီဝူရဲ့သူတို့မှာပြီးတော့မေဂျီရတယ်လေသူတို့တကယ်လို့ဘလိုလဲလို့တဲ့ဟင်ကိုမေးဆိုလိုက်တယ်ဗျာမေးဆိုပြီးတော့နောက်တဲ့ဟင်ကိုတွားပေးတယ်ပြီးတော့ဒက်စီနဲ့လောင်းပေးတယ်ပြီးတော့လောင်းချတယ်ပါတယ်လေပြီးခဲ့တယ်မှာဟုတ်လောဝါအမေအမြဲတော်မြန်တာမှတော်တော်လေးစဉ်းစားတာဘလို့ကြီးလေဒါတော်တော်ကိုမြန်တာမ
ှနောက်တနေ့မှာတော့အေးတက်ဖွဲ့ဝင်နေလာရောက်ပြီးညတော့ကစစ်တပ်နဲ့တိုက်ပွဲဖြစ်တယ်ဆိုတဲ့အကြောင်းကိုလာရောက်ပြောပြတယ်လို့ဆိုပါတယ်ဒါပေမဲ့လည်းဒို့အတန်နဲ့စကားပြောခဲ့တဲ့ရိုဟင်ဂျာတွေကမေလ15ရက်နေ့တည်းကစစ်တပ်ကမရှိတော့တဲ့အပြင်မိရှို့တာကလည်းအာရခတပ်တော်ကစစ်သားတွေကရှို့တာလို့အခိုင်အမာပြောကြပါဗျ။အိမ်ညာကကြားရတဲ့တနက်တန်တွေကလည်းဒီတိုင်းပြစ်ခတ်နေတဲ့အတန်တွေလို့ဆွဆွဲကြပါဗျ။ထင်ရှားတဲ့အမှတ်သားကတော့စစ်တပ်ကသူတွေကရခိုင်စကားကိုမပြောတတ်ဘဲအေကသာရခိုင်စကားကိုပြောတတ်တာကြောင့်အေမှန်းသိတာလားလို့ဆိုပါဗျ။သူအိမ်ကမီးမလောင်ခဲ့ပေမဲ့ကိုကျော်ကတော့တုံလုံးနေဆဲဖြစ်ပါတယ်။အိမ်နေညာကရိုဟင်ဂျာ45ဦးခန့်သေဆုံးသွားတယ်လို့ကနအူးသတင်းတွေအရသိရပါတယ်။ဒါပေမဲ့အရေးအတွက်ကိုတည်ပြနိုင်မှုကခက်ခဲပါတယ်။ထောင်ပေါင်းများစွာသောရိုဟင်ဂျာတွေကအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။အင်တာနက်နဲ့တယ်လီဖုန်းလိုင်းတွေကပြတ်တောက်နေပြီးအဲ့ဒီမှာရှိတဲ့သူတွေကိုစကားပြောဆိုဖို့ကအလွန်ပဲခက်ခဲလာပါတယ်။ကိုကျော်ကတော့ဓာတ်ပုံတချို့ရိုက်ထားပေမဲ့နောက်တနေ့မှာအေးတက်ဖွဲ့ဝင်တွေကဖုန်းတွေကိုစစ်စစ်သိမ်းဆီးတာတွေကြောင့်ပုံတွေကိုဖျက်ပစ်လိုက်ရတယ်လို့ဆိုပါတယ်။ရိုဟင်ဂျာရေးတက်ကြွလှုပ်ရှားသူကိုနေဆန်းလွင်ကတော့ဒီဖျက်ပစ်ဟာပြီးခဲ့တဲ့2019မှာဖြစ်ခဲ့တာ၏ထက်ပိုပြီးတော့ဆိုးတယ်လို့ဆိုပါတယ်
။ဒီမှာလူသားချင်းစာနာတဲ့စာနာဒီထောက်ပံ့မှုလုပ်တဲ့ဒီ WFP တို့တခြား UN ရဲ့ဖွဲ့စည်းတွေ INGO တွေ NGO တွေဝင်လို့ရသလားဆိုတော့လည်းဝင်လို့မရဘူး။ဆိုတော့အေးပေးမစားအေးပြောသလိုနေအေးကဒါမလုံးနဲ့ဆိုမလုံးနဲ့ဒါလုံးဆိုလို့ကျွန်တော်တို့ဒီရိုဟင်ဂျာတမိုင်းတလျှောက်လုံးမှာအခုအခြေအနေကလူဦးရေနည်းပေမဲ့အခုကြုံတွေ့ရတဲ့အခြေအနေကအဆိုးဝါးဆုံးအခြေအနေလို့ကျွန်တော်သုံးသပ်တယ်
ထိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နောက်တစ်ပတ်ထုတ်လွှင့်မယ့်ထိုးတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်။
ဒီအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်။ VOA ကထုတ်လင်းထားတဲ့အခုအပတ်စဉ်ကဏ္ဍတွေကို VOA website bemis.vonews.com မှာလည်းအချိန်မရွေးပြန်ကြည့်နိုင်ပါတယ်ဗျာ။ VOA ရဲ့ Facebook, YouTube စာမျက်နှာတွေမှာလည်းဗီဒီယိုအနေနဲ့ပြန်ကြည့်နိုင်ပါတယ်ဗျာ။အဲ့ဒီမှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်း website ပေါ်မှာစာသားနဲ့ဖတ်ရှုနေပါတယ်။အခုတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်အလဲကျပါပြီ။အခုဒီမိုကရေစီစနစ်နဲ့တရားရုံးဆုံးဖြတ်ချက်အကြောင်းဆွေးနွေးထားတာကိုနားဆင်ရမှာပါ။တရားရုံးချုပ်အဆုံးဖြတ်နဲ့ဒီမိုကရေစီဟာဘယ်လိုများဆက်ဆက်နေပါသလဲ။နိုင်ငံတကာတရားရေးစနစ်တွေတရားရုံးချုပ်နဲ့သမ္မတတွေရဲ့ဆက်ဆံရေးအကြောင်းလူ့အခွင့်အရေးရှင်တွေဦးအောင်ထူးကိုဥတ္တမောင်တန်းကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ။
အမေရိကန်တရားရုံးချုပ်တရားသူကြီးတွေရဲ့တန်းကို18နှစ်အကန့်တတ်ထားဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဇူလိုင်လ29ရက်နေ့မှာတွတ်တော်ကိုဆွေးပြလိုက်ပါလိမ့်။လက်ရှိသက်တမ်းကတော့တရားသူကြီးကိုယ်တိုင်ကမနာမချင်းဆိုတဲ့သက်တမ်းမျိုးဖြစ်ပါလိမ့်။ဒီကနေ့ဆွေးနွေးရမှာအမေရိကန်တရားရေးစနစ်အကြောင်းဆွေးနွေးမှာတော့မဟုတ်ပါဘူး။တရားရေးစနစ်တွေမှာတရားရုံးချုပ်တရားသူကြီးတွေရဲ့သက်တမ်းကိုအကန့်တတ်ထားရှိတယ်မသိဆိုတဲ့အကြောင်းကိုပဲအဓိကထားမှာပါ။ဒါဒီမိုကရေစီအတွက်အရေးကြီးတဲ့အကြောင်းချက်လည်းဖြစ်ပါတယ်။ပထမပိုင်းမှာတော့တရားရေးစနစ်ရဲ့အခြေခံကိစ္စလေးတွေကိုလည်းကျွန်တော်တို့ဥစွာတင်ပြမှာဖြစ်ပါတယ်။ဒီကြောင့်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့လူခွင့်ရေးရှင်တွေဖြစ်ပြီး Legal Aid Network ကိုတည်ထောင်တဲ့သူဦးအောင်ထူဖြစ်ပါတယ်။မင်္ဂလာပါဦးအောင်ထူခင်ဗျာ
။မင်္ဂလာပါဗျာ
။ Okay.ကျွန်တော်တို့ပထမဦးဆုံးတော့ပေါ့နော်ဒီအခြေခံကြတဲ့အချက်ကလေးနဲ့ပဲကျွန်တော်စကြပါတယ်ခင်ဗျာတော့ဘာကြောင့်တရားရေးစနစ်ကဒီမိုကရေစီမှာအရေးပါတာပါလဲခင်ဗျာ
ဒီလိုပါဒီမိုကရေစီဆိုတာလူအများစုရဲ့ဆန္ဒကိုပေါ်ဆောင်ရမှာကတောင်းကနေမဖြစ်အောင်ဥပဒေစုံမွေးနဲ့ထင်းချောင်းပေးရတယ်ဥပဒေစုံမွေးရဲ့ဝင်ရိုးဟာလွတ်လပ်ပြန်လည်ထည့်မြက်ပြီးတော့လိုအပ်တဲ့အရင်းမြစ်တွေဖြည့်ဆည်းပေးခြင်းခံရတဲ့တရားစီရင်ဖြစ်တယ်။သူ့ရဲ့လွတ်လပ်စွာတည်ရှိလည်ပတ်မှုကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီအမှတ်ခံပေးရတာဖြစ်တယ်။ဒါကအပြင်စာနဲ့ရေးသားထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမရှိတဲ့ဗြိတိန်နိုင်ငံမှာ Supreme Courtact 2009ကိုပြန်လည်ပြရတယ်။တော့တရားစီရင်ခံရတာသိဖို့ရေးကြည့်ပါတယ်။တရားစီရင်ရှိမှမော်ဘိုဂရေစီလို့ခေါ်တဲ့ကတောင်းကင်းလူကြီးရဲ့ထောက်ဆောင်မှုပဲနဲ့စီကန်းစနစ်တကျနဲ့ဒီမိုကရေစီကိုရှင်သန်စွာထိန်းချောင်းပေးနိုင်တာကလွတ်လပ်ဗဲမလိုက်ထက်မြက်ပြီးတော့လူအပ်တဲ့အရင်းမြစ်တွေဖြည့်ဆည်းပေးခံရတဲ့တရားစီရင်ဖြစ်ပါတယ
်။ဟုတ်ကဲ့ဒီတော့ကမ္ဘာမှာအတိများလက်ခံကျင့်သုံးတဲ့စနစ်တွေအကြောင်းပေါ့နော်ဒီအကြောင်းလေးလည်းကြာအကျဉ်းောက်လေးပြောပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့အဓိကအဖြစ်ကမ္ဘာမှာစနစ်နှစ်ခုရှိပါတယ်အဲ့ဒါဘာလဲဆိုတော့ common law နဲ့ civil law system လို့ခေါ်တယ
်ဟုတ်ညီမလို့ဆိုရောဆရာ
common law ကိုမြန်မာလိုပြန်ထားတာမရှိဘူးဗျာမြန်မာလိုအဓိပ္ပာယ်ပဲရှင်းပြလို့ရပါတယ
်။ဟုတ်ကဲ့
။ဗြိတိရှားနဲ့သူ့ရဲ့ကိုလိုနီနိုင်ငံတွေကအဓိကအကျင့်ကျင့်သုံးခဲ့ကြတဲ့စနစ်ဖြစ်ပါတယ်။အင်္ဂလိပ်ဘာသာအပြင် adversary ကိုခေါ်တယ်။သူ့တဘောကဘာလဲဆိုတော့ဘဲလိုက်ခြင်းမရှိဘဲနဲ့တည်တည်ခံရတဲ့ကိုစနစ်ရစုဆောင်းတင်ပြတဲ့အပေါ်မှာဆုံးဖြတ်တဲ့စနစ်ပဲ။အဲတော့တရားလိုနဲ့တရားခံဘုမဟုတ်တရားလိုရှိနေတဲ့တရားခံရှိနေဘယ်နှဘက်ရှိလဲအဲဘယ်နှဘက်ကပြိုင်ပြီးတော့တရားရုံးမှာတင်ပြကြရတယ်တင်ပြကြတဲ့တည်တည်ခံချက်တွေပေါ်မှာတရားရုံးကဆုံးဖြတ်ကြရတယ်တမန်လူလူများနားလည်စေခြင်းနဲ့ဆိုရင်တော့ဖြင့်ဥပမာအားဖြင့်ဇပွဲဝိုင်းတစ်လုံးမှာ ဟင်းနေပြည့်ပြည့်စုံချပေးတာအဲ့တော့နှစ်ဖက်ရှိနေတာတင်ပြရတယ်တရားသူကြီးခင်ဗျာစပွဲဝဲပေါ်မှာတင်ထားတဲ့စက်သားဟင်းကတော့သိပ်ကိုရတာရှိပါရှိတာပဲဒါလေးသုံးဆောင်ပေးပါဆိုတဲ့သဘောပဲဘုံဘက်ကရှိနေတဲ့အဲ့လိုတင်ပြရတယ်တရားသူကြီးခင်ဗျာတကယ်တော့စက်သားဟင်းနဲ့ဆိုင်အသက်ကြီးတဲ့လူတွေကရင်တွေ့တာပါလဲဆိုချက်မောင်ရဲ့ဟင်းယူဖြစ်ပါတယ်အဲ့တော့တရားသူကြီးအဆုံးဖြတ်တယ်ချက်မောင်ရဲ့ဟင်းယူကိုသူလက်ခံမလားစက်သားဟင်းကိုလက်ခံဒါကဟိုကွန်မွန်လော့ဆက်ဆိုင်အဓိကကီးဖြစ်ပါတယ်
နောက်ဆက်နေ
စက်ဆိုင်ကစေဘလော့ဆက်ဆိုင်ကြတော့ပြင်သစ်နဲ့သူ့ရဲ့ကိုလိုရီနိုင်ငံတွေကအဓိကဒါကျင့်သုံးခဲ့ရတယ်အခုဘာလို့ခေါ်လဲဆိုတော့ inquisitorial လို့ခေါ်ပါတယ်တဘောတော့ပါတယ်ဒီ try ရမယောခင်အဆင့်မှာဒီခွင့်မယောခင်အဆင့်မှာစုံစမ်းစစ်ဆေးမှုတွေအများကြီးလုပ်တယ်အဲတော့အမှန်တရားဖော်ထုတ်ဖို့ကြေကြေပြန့်ပြန့်စစ်ဆေးတယ်ပြီးတော့ common law စနစ်မှာလို့မဟုတ်ဘဲနဲ့ civil law စနစ်မှာတရားသူကြီးရာဟိုအမှန်တရားဖော်ထုတ်ခွင့်အတွက်ကိုတွင်နေစဉ်မှုရင်းဖြစ်တဲ့မြေပေါ်ထိဆင်းပြီးတော့မှစစ်ဆေးပိုင်ခွင့်ရှိဒီလိုစနစ်မျိုးဖြစ်ပါတယ်တော့ပါတယ်
ဆိုတော့ဒီစနစ်တွေမှာပေါ့နော်ဒီတရားမျှတမှုကိုတော့စနစ်နှစ်ခုစလုံးကဥတီပြီးကျွန်တော်တို့သွားကြတာပဲပေါ့နိဆိုတော့နိုင်ငံတကာအတွေ့အကြုံအရဆိုလို့ရှိရင်ပေါ့ဘယ်လိုများရှိပါသလဲ
ဒါရအဖြစ်များအမေရိကန်ပြည်ထောင်စုမှာဟို2000ခုနှစ်မှာဒီမိုကရက်ပါတီအဲကို Republican Party ကဂျော့ဂျ်ဒဗလျူဘုရှ်ကိုပြိုင်ညာတဲ့ခါကျတော့မေရီယာသူနိုင်ကိုနိုင်အငင်းပွားပြီးတော့နောက်ဆုံးမှာဟင်းကောင်တင်လို့ခေါ်တယ်လက်နဲ့ရည်တဲ့အဆင့်ကိုရောက်သွားတယ်အဲလက်နဲ့ရည်တဲ့အဆင့်ရောက်တော့ဟိုတကယ်ဟိုပဲမေရီယာနည်းနည်းလေးပဲကွာတော့တယ်အဲ့အချိန်ကျတော့လူလူတွေကလမ်းပေါ်ထွက်လာတယ်အဲနောက်ဆုံးမှာဗက်နဘက်လုံးက cross case လို့တင်တယ်မိဂန်ပြည်တော်စုရဲ့တရားလွှတ်တော်ချုပ်ကိုတင်ပြီးတော့ဆုံးဖြတ်ချက်ချတာအဲတော့ရက်နှစ်ပတ်လောက်ကြာတယ်တင်တယ်ဒီတော့တရားတော်တော်ယူကဆုံးဖြတ်ချက်ချလိုက် Republican Party က George W. Bush ကိုနိုင်ပေးခဲ့တော့ PBOG အနေနဲ့ဘာလို့တွေ့ရလဲဆိုတော့နောက်ထပ်3နိုင်လောက်ကြာတဲ့အခါကျတော့တစ်ဖက်ကအဲကူကပြိတက်ရှိကိုထွက်လာပြီးတော့ချိန်ညာလိုက်တယ်ကျွန်တော်အဲကူ Supreme Court ဟာမိဂန်ပြောင်းသူ့ရဲ့တရားတော်တော်ချုပ်ဟာကျွန်တော်တို့ရဲ့အားကိုးရာဆုံးမန္တန်ကြီးဖြစ်တယ်တော့ခဏတရားတော်တော်ကြီးကဆုံးဖြတ်လိုက်ပြီမစ္စတာဂျော့ဂျ်တူဘုရှ်အနိုင်ပေးလိုက်ပြီအဲ့တော့ကျွန်တော်တို့ဒီမိုကရက်ပါတီကဒီအနိုင်ပေးချက်ကိုဝမ်းသာစွာကြိုဆိုပဲကျွန်တော်တို့ရဲ့သမ္မတကြီးဂျော့ဂျ်ဒဗလျူဘုရှ်နဲ့အတူအမေရိကန်နိုင်ငံကိုတည်ဆောက်ကြပါတော့သိကောင်းလို့ရအကုန်လုံးငြိမ်ဆင်းတော့ဒါတရားတစ်ခုပါနောက်တစ်ခုပြောမယ်ဆိုရင်တော့ပြင်တောင်ကိုရီးယားနိုင်ငံကနာမည်ကောင်းတဲ့ဟိုနာမည်ဆိုးနဲ့ပါကြော်ကြားခဲ့တဲ့ General ပတ်ချုံပြီးဖြစ်တယ
်
အဲ့တော့နာမည်ကောင်းတဲ့နာမည်ဆိုးနဲ့ပါကြော်ကြားလဲဆိုတော့သူကသူ့အတိုက်ခံတွေကိုဖန်ဆီးတာနှိပ်စက်တာထောင်သွင်းအကျဉ်းချတာကြီးအများကြီးလို့ပါတယ်တစ်ဖက်ကဘာနာမည်ကောင်းလဲဆိုတော့စီဝိုင်းတိုးတက်အောင်လုပ်ပေးနိုင်တယ်ဒါပေမဲ့တရားစီရင်ခံရတာပါတယ်ထောင်ကိုကခုနှစ်ဆက်ပေါ်လာမှာဒီပတ်ချုံကြီးနဲ့အောက်ခြေတရားနဲ့ပြိပက်ကဖြစ်ကြတယ်တမရထုတ်လိုက်တဲ့အမိန်တရားဟာဖွဲ့စည်းပုံခြေခံဥပဒေနဲ့ဆန့်ကျင်နေဆိုပြောမှာအောက်ခြေခရင်တရားတော့ခရင်တရားယုံတော့ရှိတယ်အောက်ခြေဆင်းရနေပြောမှာဆုံးပြရတော့ပတ်ချုံကြီးအကြီးကျယ်တော့ဒေါ်ပွားသွားတယ်ဟာအဲ့တော့အဲ့ဒီဒေါ်ပွားတော့လေသူတရားစီရင်လမ်းကြောင်းသွားတယ်အယူအန်တက်တဲ့ခါကျတော့တောင်ကိုရီးယားရဲ့တရားတော်ကြိုးကနေပြီးတော့မှအောက်ခြေယုံအနိုင်ပေးလိုက်တယ်။အဲဒီမှာပတ်ချုံကြီးအကြီးအကျယ်ထပ်ဒေါ်ပွားပြီးတော့မှတရားတော်ကြိုးတရားသူကြီးကျုပ်တွေကိုယာရီကဖြုတ်ချကိုကြိုးစားတဲ့ခါကျတော့တမရနဲ့တရားတော်ကြိုးနေအပြန်ဖြစ်သွားတယ်။အပြန်ဖြစ်သွားတဲ့ချိန်မှာကိုရီးယားလူလူတွေကတရားယုံကျုပ်ဘက်ကယက်တည်တယ်။အဲဒီမှာပြဿနာအကြီးအကျယ်တက်ပြီးတော့အဲ့ဒါရဲ့အကျိုးဆက်ဖြစ်နေတယ်အဲနောက်နှစ်တချို့မှာပတ်ချုံကြီးကသမရရာကြီးကိုပြုတ်ကြသွား အဲ့တော့ခဏအချိန်မှာတောင်ကိုရီးယားတရားစီရင်ကဘာကလေးလာလောက်တဲ့အဆင့်အထိကိုဟိုအချိန်မြင့်သွားပြီ။အဲ့ဒီတိုင်းပဲ South Africa ကိုကြည့်လိုက်ပါ။တောင်အာဖရိကမှာလည်းပဲသမရမန်နဲလာတည့်ရကြတော့သူထိုးလိုက်တဲ့အမိန့်ဟာအမိန့်ကိုတရားလွတ်တော်ကနေပြီးတော့ပယ်ချရတယ်။ဥပဒေနဲ့မညီဘူးဆိုပြီးတော့အဲ့တော့ဒီနေ့ပယ်ချတယ်နောက်နေ့ကျတော့သမရမန်နဲလာဒဏ္ဍာရီရှင်ကိုခေါ်လိုက်တယ်။ကျွန်တော်တိတ်ကိုဝမ်းသာတယ်။ခင်ဗျားတို့တောင်အာဖရိကနိုင်ငံသားအားလုံးဟိုတရားလွတ်တော်ကြိုးဝင်ဆုံးဖြတ်ချက်ကိုကျွန်တော်သမရဥဆောင်ပြီးလိုက်နာတယ်လို့လက်ခံပေးရပါဆိုပြီးပြောသွားရတယ်။
အခုဆွေးနွေးသွားခဲ့တူကတော့လူခွင့်ရင်းရှင်နေဖြစ်ပြီး legal aid network ကိုတည်ထောင်ဥပဒေဖြစ်ပါတယ်။ဒါမဲ့ပတ်ဒုတိယပိုင်းမှာတော့မြန်မာနိုင်ငံကကျင့်သုံးခဲ့တဲ့တရားရေးစနစ်တွေအကြောင်းနဲ့အနာဂတ်ဖက်ဒရယ်နိုင်ငံရေးစနစ်မှာကျင့်သုံးနိုင်တဲ့တရားရေးစနစ်အကြောင်းတွေကိုလည်းဆက်လက်နားဆင်ကြရမှာပါ။ကျွန်တော်တို့ပါတယ်နော်။
ဗီယိုအစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ View မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/viewbemis ဖြစ်ပါတယ
်။ View ရဲ့တနင်္ဂနွေနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အရှနိုင်ငံရေးအစီအစဉ်နဲ့ပြန်လည်ဆက်တင်ပါမယ်။ American နိုင်ငံသားဝင်ကြီး Anthony Blinken နဲ့ကာဝေးဝင်ကြီး Lloyd Austin တို့ဟာအရှဒေသတွင်ခီးလှည့်လည်ခဲ့ပြီးဖိလစ်ပိုင်ကာဝေးရေးအတွက်ဒေါ်လာ3,500ပေးခဲ့ပါတယ်။ဂျပန်နယ်လည်းစီးရေးပူပေါင်းမှုတွေတိုးမြင့်လိုက်ပါတယ်။ဗီယက်နမ်ဝန်ကြီးချုပ်ကတော့နှစ်နိုင်ငံကုန်သွယ်ရေးတိုးမြင့်မှုအိန္ဒိယကိုသွားပါတယ်။ကိုဇော်မိုးကျော်ကဒီတစ်ပတ်စူးစီးတင်ပြထားပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအာရှ6နိုင်ငံကိုခီးလှည့်လည်ခဲ့ပါတယ်။ဇူလိုင်လ28ရက်နေ့ကလာအိုမြို့တော်ဗီယက်တမ်မှာကျင်းပတဲ့အာဆီယံနဲ့မဟာမိတ်နိုင်ငံများအစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နဲ့အငင်းပွားနေတဲ့ဖိလစ်ပိုင်အရေးနဲ့စစ်ပွဲတွေပြင်းထန်နေပြီးလူသားချင်းစာနာမှုဘေးဒုက္ခကြုံတွေ့နေရတဲ့မြန်မာပြည်အရေးဆွေးနွေးခဲ့ပါတယ်။တရုတ်ရုရှားဂျပန်ဩစတြေးလျအိန္ဒိယတို့လည်းတက်ရောက်ခဲ့ပါတယ်။အာဆီယံအစည်းအဝေးပြင်ပမှာတရုတ်နိုင်ငံသားရဲ့ဝန်ကြီးနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်တို့တီးခြားတွေ့ဆုံခဲ့ပြီး2023ခုနှစ်နိုဝင်ဘာလသမ္မတရှီကျင်းပင်နဲ့သမ္မတဂျိုးဘိုက်ဒန်တို့နှစ်ဖက်နားလည်မှုရခဲ့တာတွေကိုအကောင်အထည်ဖော်နိုင်ရေးဆွေးနွေးခဲ့ပြီးဆက်သွယ်ရေးလမ်းကြောင်းတွေဆက်ဖွင့်ထားဖို့သဘောတူခဲ့ပါတယ်။အဲ့ဒီနောက်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာဗီယက်နမ်နိုင်ငံကိုခေတ္တဝင်ရောက်ခဲ့ပြီးဗီယက်နမ်ကွန်မြူနစ်ပါတီခေါင်းဆောင်ငူယင်ဖူထောင်းရဲ့ဇာပနာကိုတက်ရောက်ခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမဲ့ Quad American Japan Australia နဲ့အိန္ဒိယလေးနိုင်ငံပါဝင်တဲ့မဟာမိတ်အဖွဲ့အစည်းအဝေးအတွက်28ရက်နေ့မှာပဲဆက်လက်ထွက်ခွာသွားခဲ့ပါတယ်။ဇူလိုင်လ28ရက်နဲ့29ရက်နေ့တွေမှာ Indo-Pacific မဟာမိတ်အဖွဲ့ Quad လေးနိုင်ငံနိုင်ငံသားရဲ့ဝန်ကြီးတွေတွေ့ဆုံပြီးတရုတ်ရဲ့ဒေသတွင်းချိန်ချောက်မှုအပါအဝင်လုံခြုံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။မြန်မာအရေးလဲထဲသွင်းဆွေးနွေးခဲ့ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin လဲတက်ရောက်ခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ဂျပန်ဝန်ကြီးချုပ်ဂျပန်နိုင်ငံသားရေးဝန်ကြီးတို့နဲ့လဲတွေ့ဆုံခဲ့ပါတယ်နှစ်နိုင်ငံစီးရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်သွားဖို့ဆွေးနွေးခဲ့ပါတယ
် We strongly oppose the PRC's efforts to unilaterally change the status quo by force in East China Sea
အရှေ့တရုတ်ပင်လယ်ပြင်နဲ့တောင်တရုတ်ပင်လယ်ပြင်တွေအတွင်းတရုတ်ရဲ့တပတ်သက်စီးရေလှုပ်ရှားမှုတွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကရှုံချခဲ့ပါတယ်။ဂျပန်နိုင်ငံသားရဲ့ဝန်ကြီးယိုကိုကာမီကာဝါကလည်းတရုတ်ရဲ့ချိန်ချောက်မှုကိုအခုလိုပြောဆိုခဲ့ပါတယ
်။地域の安全保障環境については自らの利益のために国際
法と言う公共事業あって年間が散弾棒類を偏れ撤退漏れね、というやしい漏しゃむ類はデータ輪あってたまが年間があってば突出印やဖြစ်ပါတယ်。တရုတ်နဲ့ရုရှားစီးပူးပေါင်းဆောင်ရွက်မှုတွေအတွက်လည်းစိုးရိမ်မိပါတယ်။ရုရှားအနေနဲ့မြောက်ကိုရီးယားကိုကူညီထောက်ပံ့မှာကိုလည်းစိုးရိမ်ပါတယ်
။ဂျပန်မှာအမေရိကန်စစ်သား5,000ကျော်ရှိနေပါတယ်။ဇူလိုင်လ30ရက်နေ့မှာတော့အမေရိကန်နိုင်ငံသားရဲ့ဝင်ကြီးနဲ့ကာကွယ်ရေးဝင်ကြီးတို့ဖိလစ်ပိုင်နိုင်ငံကိုတွားရောက်ခဲ့ပါတယ်။တရုတ်ရဲ့ချိန်ချောက်မှုတွေရှိနေတဲ့အတွက်နှစ်နိုင်ငံစီးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လိုက်ပါတယ်။ဖိလစ်ပိုင်ကာကွယ်ရေးစွမ်းရည်တိုးမြှင့်ဖို့အတွက်စီးရေးအကူအညီဒေါ်လာတန်900ကိုပေးရလိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးဘလင်ကင်ကအခုလိုပြောဆိုခဲ့ပါတယ်
။ And many other countries in the region share concerns as well.
about some of the actions that People's Republic of China has taken.
Shitiyo binle taung tiyo binne ne niya a nan tiyo bidu tamra naingan ye tumye lo saung da la rui ne patta biro chanru na naingan a piyan tita drin cha naingan rui ga wa so ye muri shi ba re
da bian thau lan ye tadin a che alle de phale bo go le swin ne ke ba re tiyo ka ra kan kwat bi philippine go tadi pe ba re american naingan ja ye win ji ne ka kwe ye win ji do ha philippine tamra marcos junior ne le twi saung ke ba re အခုလိုအချိန်မှာပဲဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်ချန်ဟာဝန်ကြီးချုပ်မိုဒီရဲ့ဖိတ်ကြားချက်အရအိန္ဒိယနိုင်ငံကိုဇူလိုင်လ30ရက်နေ့က3ရက်ကြာတရားဝင်ခရီးသွားရောက်ခဲ့ပါတယ်။ဗီယက်နမ်ဝန်ကြီးချုပ်ဟာဝန်ကြီးချုပ်မိုဒီတမရဒရောပတီမော်မူတို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒီခရီးစဉ်အတွင်းနှစ်နိုင်ငံကုန်သွယ်ရေးအပြင်ကာဝေးရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေပါပါဝင်မှာဖြစ်ပါတယ်။ဗီယက်နမ်နဲ့အိန္ဒိယဟာဂန္ဓာပေါင်းစုံပါဝင်တဲ့မဟာဗျူဟာမြောက်ဆက်ဆံရေးကို2016ခုနှစ်ကတည်းကအဆင့်တိုးမြင့်ထားတာဖြစ်ပါတယ်။ဒီလိုတန်တမန်အဆင့်ကို2008ခုနှစ်တုန်းကတရုတ်2012ခုနှစ်ကရုရှားတို့နဲ့ဗီယက်နမ်ကသဘောတူသတ်မှတ်ထားပြီးဖြစ်ပါတယ်။ဗီယက်နမ်ရဲ့ပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP ဟာ2023ခုနှစ်တုန်းကဒေါ်လာဘီလီယံ440လောက်ရှိခဲ့ပြီး2025ခုနှစ်မှာဘီလီယံ900ကျော်ဖို့ခန့်မှန်းထားပါတယ်အခုဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်ချင်ရဲ့အိန္ဒိယခရီးစဉ်အတွင်းလက်ရှိပူးပေါင်းဆောင်ရွက်မှုတွေအပြင် electronic ကန္တာဆက်သွယ်ရေးနည်းပညာ digital စီးပွားရေးဉာဏ်ရည်တုနည်းပညာဈာကန်လျှောက်ကူးပစ္စည်းထုတ်လုပ်မှုတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့စီးပွားရေးစတဲ့ကန္တာတွေကိုပါတိုးချဲ့ပူးပေါင်းလှုပ်ဆောင်မယ်လို့မျှော်လင့်ရပါတယ်လက်ရှိဗီယက်နမ်နဲ့အိန္ဒိယကုန်သွယ်ရေးဟာ15ဘီလီယံဒေါ်လာဘိုးရှိရာကနေလာမယ့်နှစ်အတွင်းဘီလီယံ20အထိရောက်ရှိဖို့မျှော်လင့်ထားကြောင်းဗီယက်နမ်ဝန်ကြီးချုပ်ကဇူလိုင်လ31ရက်နေ့နယူးဒယ်လီမှာပြုလုပ်တဲ့ဗီယက်နမ်အိန္ဒိယစီးပွားရေးဆွေးနွေးပွဲမှာပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြောကြားလိုက်ပါတယ
်ကုဇော်မိုးကျော်တင်ဆက်ခဲ့တာပါများအခုအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုစာတွေပို့ချင်တဲ့ဆိုတော့ burmese@voanews.com voa email စာကိုပို့ပို့နိုင်ပါတယ်ခင်ဗျာအခုထုတ်လင့်ချက်တွေကိုလည်းဗီဒီယိုအနေနဲ့ voa ရဲ့ website facebook နဲ့ youtube စာမျက်နှာတွေမှာပြန်လည်ကြည့်ရှုနိုင်ပါတယ်အခုဆက်လက်ပြီးတော့ layer စိုက်ပျိုးရေးသတင်းတွေကိုကြည့်အောင်ပါဗျာပြည်တွင်းမှာစောင်းစီဈေးကထပ်မံမြင့်တက်နေပြီးလူတလောက်ဝယ်ယူလို့မရတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်စိုက်ပျိုးဈေးမြင့်တက်လာပေမဲ့ငရုတ်ဈေးကွက်ကျဆင်းလို့တောင်းသူတွေအခက်တွေ့နေပါတယ်ဒီသတင်းတွေအပြင်တစ်ပတ်အတွင်းလေယာထွက်ကိုသီးနှံဈေးနှုန်းအတက်အကျတွေဘယ်လိုရှိနေပါသလဲလေယာစီးပွားသတင်းတွေကိုစူးစိပြီး Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစ်လေယာဆိုင်ပြည်ချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးခန္ဓာကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စားအောင်စီဈေးကထပ်မံမြင့်တက်နေပြီးလူတလောက်ဝယ်ယူလို့မရတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်ဆိုတဲ့သတင်းနဲ့စကြပါရစေစားအောင်စီဈေးကကော်မတီကတက်မှတ်တဲ့ညွန်းဈေးထက်3000လောက်မြင့်တက်နေပြီးလူတလောက်ဝယ်ယူလို့မရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့စားသုံးသူပြည်သူတွေကပြောပါရစေစောင်းစီတင်သွင်းတူလောင်ဖြန့်ပြူရေးလုပ်ငန်းကြီးကြပ်ရေးကော်မတီကဇူလိုင်လ20ရက်နေ့4ရက်နေ့အတွင်းမှာစောင်းစီတပိတ်သားကို9485ကျပ်နဲ့သာရောင်းချကြဖို့တတ်မှတ်ထားပေမဲ့ပြင်ပဈေးကွက်မှာတော့တပိတ်သားကို15000ကျပ်လောက်အထိပေါက်ဈေးဖြစ်ပေါ်နေတာပါစစ်ကောင်စီကပြည်ပကနေစောင်းစီတင်သွင်းမှုကိုထပ်ဝက်လောက်ချော့ချလိုက်တဲ့အပြင်ဆိုင်တွေကိုခွဲတန်းချပေးတဲ့စီပမာဏကလည်းအလွန်နှေးပါတယ်လို့ဘကိုးတိုင်းနောက်ချမ်းကစောင်းစီရောင်းဝယ်ရေးလုပ်ငန်းသူတအူးကပြောပါတယ်ပြည်တွင်းဈေးကွက်လိုအပ်ချက်ကိုပြည့်မီအောင်ရောင်းချပေးနိုင်ခြင်းမရှိတဲ့အတွက်စားအောင်စီဈေးတွေအစမတန်မြင့်တက်လာသလိုပြည်တွင်းကထွက်တဲ့မြေပဲစီနှမ်းစီဈေးနှုန်းတွေကလည်းဇက်တိုက်မြင့်တက်လာတယ်လို့ဆိုပါရယ်ပြီးခဲ့တဲ့ဇွန်လအတွင်းကမြေပဲစကြိတ်စီတစ်ပိတ်သားကို14500ကနေ16000ကျပ်မြေပဲစုံစီတစ်ပိတ်သားကို15500ကနေ18000ကျပ်သာရှိပြီးလက်ရှိမှာတော့စကြိတ်စီကတစ်ပိတ်သားကို18000ကျပ်လောက်အထိပေါက်ဈေးရှိလာသလိုစုံစီကလည်းတပိတ်သားကို2000ကျပ်လောက်အထိမြင့်တက်လာတာကိုတွေ့ရပါတယ်။နှမ်းစီကလည်းအရင်ကတပိတ်သားကို18000ကျပ်လောက်ပေါက်ဈေးရှိရာကနေလက်ရှိမှာတော့တပိတ်သားကို2000ကျပ်လောက်အထိပေါက်ဈေးတွေဖြစ်ပေါ်နေတယ်လို့ညာဦးမျိုးတွေကမြေပဲစီရောင်းဝယ်ရေးလုပ်ငန်းသူတအူးကပြောဆိုထားပါတယ်။
စိုက်ပျိုးစရိတ်မြင့်တက်လာပြီးမြင့်စည်းကွက်ကျဆင်းလို့တောင်သူတွေအခက်တွေ့နေပါတယ်မြုပ်မျိုးစေ့ပါဝင်စိုက်ပျိုးရေးတွင်အစုဇီနုံတွေကအဆမတန်မြင့်တက်လာပြီးမြုပ်ဈေးကွက်ကဆက်တိုက်ကျဆင်းလာတာကြောင့်အခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့မြုပ်စိုက်တောင်သူတွေကပြောပါတယ်ပြီးခဲ့တဲ့နေ့ကမြုပ်မျိုးစေ့တထုပ်ကို9000ကျပ်လောက်တာပေါက်ဈေးရှိခဲ့ပြီးမြလက်ရှိမှာတော့တထုပ်ကို15000ကျပ်လောက်ထိဈေးပေးဝယ်ယူနေရပြီးဘိုတဆေဓာတ်မျောစာနဲ့73စီဇီနုံတွေကလည်းနှစ်ဆနီးပါးလောက်မြင့်တက်သွားတာပဲဖြစ်ပါတယ်အရင်ကငရုတ်တအေကစိုက်ပြူရင်6သိန်းဝန်းကျင်လောက်ပဲကုန်ကြပြီမယ်2023ခုနှစ်မှာတော့တအေကကို10သိန်းကျော်တိကုန်ကြစီမြင့်တက်ခဲ့ပါတယ်အခု2024ခုနှစ်မှာတော့ငရုတ်တအေကကို15သိန်းကနေ30လောက်တိကုန်ကြစီရှိနေတယ်လို့တောင်သူတွေကပြောဆိုကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်ခဲ့တဲ့2023ခုနှစ်အောက်တိုဘာလအတွင်းကငရုတ်ဒီစိန်ကြောက်စိန်ဆိုကတပိတာကို4500ကျပ်လောက်ပေါင်စီရှိခဲ့ပြီးလက်ရှိမှာတော့တပိတာကို2500ကျပ်လောက်တာဈေးရရှိနေရပဲဖြစ်ပါတယ်ကလော့အော်ဒီကတော့တပိတာကို8000ကျပ်လောက်ထိပေါင်စီရှိနေပြီး2000ကျပ်လောက်ဈေးကျဆင်းသွားပါတယ်တာမုံငရုတ်ဒီစိန်ကတော့တပိတာကို9000ကျပ်ဝန်းကျင်လောက်ပေါင်စီရှိနေပြီးဈေးမြင့်တက်လာတယ်လို့ဆိုပါတယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းငရုတ်6ဈေးကွက်မှာတော့ငရုတ်ရှိပန်းရင်ကတပိတာကို4000ကနေ4500ကျပ်ငရုတ်ဖူးစင်ဖြူကျွန်းကတပိတာကို10000ကနေ11500ကျပ်နဲ့အယောင်းဝယ်ဖြစ်နေတာကိုတွေ့ရပါတယ
်ကိုညာတွေရေလွှမ်းမိုးခံရလို့ AOR တိုင်းထွက်ကိုင်းရဈေးနှုန်းတွေအစမတန်မြင့်တက်နေပါတယ်မြေရေမြင့်တက်မှုကြောင့် AOR တိုင်းကထွက်ရှိတဲ့ကိုင်းရဈေးတွေအစမတန်မြင့်တက်နေပြီးရန်ကုန်ဈေးကွက်မှာတပိတာကို4200ကျပ်အထိပေါက်ဈေးရှိနေတယ်လို့ကိုနဲ့ကွန်ဒီရောင်းဝယ်လောက်ကင်သူတွေကပြောပါရယ်ညောင်လုံးပန်းတော်ကျောင်းကုန်းမဦးပင်မြို့နယ်အပါအဝင်မြို့အကျုံးတော်ဒေသအများစုမှာစိုက်ပျိုးထားတဲ့ကွန်ညံစိုက်ခင်းတွေရေလွှမ်းမှုခံရပြီးပျက်စီးကုန်လို့ကွန်းထွက်နှုန်းရော့ကျနေတဲ့အတွက်ဇူလိုင်လ20ရက်ကစပြီးကွန်ရဈေးတွေမြင့်တက်လာတာလို့ပြောဆိုကြပါရယ်ကွန်ညံတွေကတ
ော့တော်တော်များများကဒီပေါ့ဗျာစိုက်ပြီးကစားလေးတွေရောဒလာစားနှလားကျွန်တော်တို့300သားမှပူရတာဟုတ်အဲ့တော့သလားသလားလားလေးဒီသုံးလားလားလေးအကုန်လုံးရင်းနဲ့ပါသွားတဲ့ခါကျတော့ကွန်စီတွေကမရှိတော့ဘူးပေါ့။ကွန်ကွန်ကွန်နေရာမရှိတော့ဘူးပေါ့ဗျာ။ဒါမှဆိုရင်ကွန်စီဒီပုံများဆုံးထွက်တဲ့ဘန်းနော်ညောင်ဆုံးဘက်မှာဒီကအသုံးမလုပ်ဘူးတော့မြုပ်ထွက်တော့တော့ဟိုဟာကွန်စီကမရှိတော့ဟိုရန်ကုန်ကလည်းကွန်မရှိတော့ဈေးကဆောင်းတက်လာ။
လက်ရှိဈေးကွက်အတွဲမှာညောင်တုံးဘန်းနော်ရိုးညို့ရိုးစိန်ကွန်ရက်ကအရေးအသွေးပေါ်လိုက်ပြီးစေပိတ်တာကိုအနေဆုံး3,900ကနေအမြင့်ဆုံး4,200ကျပ်အထိဈေးမြင့်တက်နေတာဖြစ်ပါတယ်။အလားတူအရေအသွေးအနည်းငယ်ညံ့တဲ့ညောင်တုံးပန်းတော်ကျောင်းကုန်းမအူပင်ထိုင်းဝမ်ရိုးနီတွေကလည်းစေပိတ်တာကိုအနေဆုံး3,900ကနေ2,900ကျပ်လောက်အထိပေါက်ဈေးတွေဖြစ်ပေါ်နေပါတယ်။ပြီးခဲ့တဲ့ဇူလိုင်လဒုတိယအပတ်အထိဈေးကွက်ထဲမှာရိုးညို့ရိုးစိန်ကွင်းရဈေးနှုန်းကစေပိတ်တာကိုအနေဆုံး5,000ကနေအမြင့်ဆုံး3,500ကျပ်အထိသာပေါက်ဈေးရှိခဲ့တယ်လို့ထိုင်းဝမ်ရိုးနီကလည်းစေပိတ်တာကို4,000ကနေ3,300ကျပ်အထိသာပေါက်ဈေးရှိခဲ့တာပါတပတ်အတွင်းစေပိတ်တာကို3,300ကနေ2,900ကျပ်အထိဈေးမြင့်တက်သွားတာဖြစ်ပါတယ
်ဈေးကောင်းမှုရေဝင်သွားတဲ့အခင်းကတော့ပြတ်သွားပြီမင်းကတော့ကိုလုံးတက်ပြန်ဆိုင်ရမှာပြန်ဆိုင်ရင်တော့ကုန်က3,000ကျပ်အထိခါဆိုင်အကုန်လုံးပြတ်ပြီးသွားပြီအဲ့ဒီလူတွေတော့ကတော့ဟိုဟာပဲမြေကလည်းနဲ့ထိုင်ကြည့်နေရောကွယ်ကိုချန်ကြီးဒီရေမြုပ်သွားပြီးတော့ပြန်ရေမြုပ်နေတာရေကိုအဲ့လိုစိတ်စင်းနေထိုင်ကြည့်နေရတာကြီးပဲအမကလည်းဘာမှလုံးမရဘူးအဲ့ချန်ကြီးထိုင်ကြည့်နေတာညာတဲ့လူတွေစိတ်မခိုင်တဲ့လူတွေကငိုတယ်ငိုတယ်ငိုတဲ့လူတွေကငိုပေါ့ဒီတော့ဝက်ကြည့်နေရအဲ့လိုပဲ
ကိုညံတွေကစိုက်ပျိုးစိတ်က3,150လောက်ကုန်ကြတာကြောင့်လက်တလောကိုညံတွေရေလွှမ်းမှုခံရမှုကြောင့်ကြီးမားတဲ့ထိခိုက်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတယ်လို့ပြန်လည်ပြုပြင်ထိန်းသိမ်းရေးအတွက်လည်းကုန်ကြစရိတ်လိုအပ်ချက်တွေရှိနေအောင်မှာဖြစ်တယ်လို့ကွန်ဆိုက်တောင်သူတွေကပြောဆိုကြပါတယ
်အခုဆက်ပြီးဇွန်လ23ရက်နေ့ကနေ30ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်လေယာထွက်ကုန်တည်နေစင်းတွေကိုပြောပြပေးချင်ပါတယ်အခုတစ်ပတ်မှာတော့ပင်မျိုးစုံရောင်းဝယ်အင်းနေသလိုပြောင်းစည်းကလည်းကျဆင်းနေပါတယ်ပေးစင်းကောင်ကလက်ကျင်နေနေပြီးရောင်းဝယ်နေနေရကြောင့်ဈေးဆက်အေးနေပါတယ်ဇွန်လ23ရက်နေ့ကရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာပဲစင်ကုန်ကတတန်ကို44,250ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးဇွန်လကကတော့တတန်ကို42,900ကျပ်ထိဈေးကျဆင်းသွားတာကိုတွေ့ရပါတယ်။ တပတ်အတွင်းတတန်ကို2,200ကျပ်ဝန်းကျင်ထိဈေးထိုးကျသွားတာဖြစ်ပါတယ
်။မပဲကတော့ပြည်တွင်းမှာအယောင်းဝယ်ပုံမှန်ရှိနေပေမဲ့ဈေးကတော့ဆက်အေးနေပါတယ်။အဓိကဝယ်လက်ဖြစ်တဲ့အိန္ဒိယမှာလည်းပြည်တွင်းဝယ်လိုအာရုံဈေးနှုန်းမှာကျဆင်းနေတယ်လို့အိန္ဒိယအခြေစိုက်သတင်းတွေမှာဖော်ပြထားပါတယ်။ရန်ကုန်မြို့နယ်ကုန်စည်တိုင်းဈေးကွက်မှာဇူလိုင်လ23ရက်နေ့ကမပဲတတန်ကို33,450ကျပ်ပေါက်ဈေးရှိပြီးဇူလိုင်လ30ရက်နေ့မှာတော့တံတန်ကို33,290ကျပ်ကိုကျဆင်းသွားပါတယ်။တပတ်အတွင်းတံတန်ကို16,000ကျပ်လောက်ကျဆင်းသွားတာဖြစ်ပါတယ
်။ဈေးဝယ်တွင်လက်ကျန်နေနေပြီမဲ့ရောင်းဝယ်ပုံပဲရှိနေပြောင်းဈေးကအနည်းငယ်ပြန်ကျရေးပြလာပါတယ်။မန္တလေးခုံစည်တိုင်းဈေးကွက်မှာတော့ဇွန်လ30ရက်နေ့ကပြောင်းဖူးစစ်ဗမာ54ပိတ်တောင်တအိတ်ကို6,900ကနေ6,800ကျပ်ကြားပေါက်ဈေးရှိနေပြီးတအိတ်ကို1,000ကျပ်လောက်ဈေးကျဆင်းသွားပါတယ်။ပြောင်းဖူးစစ်ရှင်ကလည်း54ပိတ်တောင်တအိတ်ကို9,000ကနေ9,200ကျပ်ကြားပေါက်ဈေးရှိနေပြီးကျပ်2,000နီးပါးလောက်ဈေးကျဆင်းသွားတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voabermies ဖြစ်ပါတယ
်။ VOA ရဲ့တင်းငွေမနဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ။အခုတော့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်အလှည့်ပါ2024ဇူလိုင်လနှောင်းပိုင်းမှာထိုင်ဝမ်ဖိလစ်ပိုင်နဲ့တရုတ်နိုင်ငံတို့ရဲ့အင်အားပြင်းတိုင်ဖုန်းမုန်တိုင်းဝင်တိုက်သွားတဲ့အတွက်လူအသက်ပါဝင်ဖြစ်စီဆုံးရှုံးမှုတွေအတော်ကြီးမားခဲ့ပါတယ်။ကုလိုပြင်းထန်တဲ့သဘာဝဘေးရန်ရဲ့ကိုမြန်မာပါဝင်အာရှကကိုင်ရန်နေပြည်သူတွေရှစ်ဆက်ပုံမှုကြုံတွေ့နေရမှာဖြစ်တဲ့အတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ထားကြဖို့ကြွမ်းကျင်သူတွေကရည်တကြီးတိုက်တွန်းနေကြပါတယ်။နန်းလောင်ကတင်ပြထားပါတယ်ခင်ဗျာ။
အာရှတိုက်မှာမိုးရာသီကာလဇူလိုင်နဲ့အောက်တိုဘာလအထိမိုးများပြီးတော့မုန်တိုင်းတွေဝင်လာတတ်ပေမဲ့ဥတုရာသီပြောင်းလဲမှုကြောင့်ဆိုက်ကလုန်းမုန်တိုင်းတွေရောအပူပိုင်းမုန်တိုင်းတွေပါပိုးပြီးတော့အကောင်လာတယ်လို့ကြွမ်းကျင်သူတွေကထောက်ပြနေတာပါ။တိုက်ဖုန်းမုန်တိုင်းတွေပိုအကောင်လာတဲ့အတွက်တန်ပေါင်းများစွာတော့ကန်ယူရနဲ့ပြည်သူတွေအတွက်တဘာဝဘေးဒဏ်ခံနိုင်ရေးအစီအစဉ်တွေချမှတ်ဆောင်ရွက်ဖို့ပညာရှင်တွေကသတိပေးတိုက်တွန်းနေပါတယ်။ဟောင်ကောင်တက္ကသိုလ်အာရှပစိဖိတ်တိုက်ဖုန်းမုန်တိုင်းသုတေသနဌာနညွှန်ကြားရေးမှူးဂျော်နီချန်ကအခုလိုပြောပါတယ်
။ You have a higher sea surface temperature because the entire atmosphere exposed the ocean.
ကဘာကြီးပိုပြီးပူနွေးလာတဲ့အချိန်မှာဒေဒုနဲ့တိစပ်နေတဲ့သမုတ်တရားရေမျက်နှာပြင်ရဲ့အပူချိန်လဲလိုက်ပြီးတိုးလာပါတယ်။ရလကတော့သမုတ်တရားတဲကနေလေဒုထဲတက်လာတဲ့ဆွမ်းအင်ပိုတိုးလာစေတာပါ။အဲ့ဒီအခါမှာအပူပိုင်းမုန်တိုင်းတွေအားကောင်းလာအောင်တွန်းအားပေးလိုက်သလိုဖြစ်လာပါတယ်
။ပင်လယ်သမုဒ္ဒရာရေတုတွေပိုးပြီးတော့ပူနွေးလာတဲ့အကျိုးဆက်ကတော့ကန်ယိုရန်လှူရည်ထူထားလာတဲ့အာရှတိုင်နိုင်ငံတွေမှာအပြင်းအထန်ရင်ဆိုင်နေရတာပါ။လက်တလောကာလမှာပဲတရုတ်၊ကိုရီးယားနဲ့ဂျပန်နိုင်ငံအထိအင်အားပြင်းတဲ့အပူပိုင်းမုန်တိုင်းကြီးတွေပိုးပြီးတော့တွေ့လာနေရသလိုပျက်စီးဆုံးရှုံးမှုတန်ဖိုးကလည်းပိုများလာတယ်လို့ချန်ကပြောပါတယ်။တိုက်ဖုန်းမုန်တိုင်းကြီးတွေနဲ့အပူပိုင်းမုန်တိုင်းကြီးတွေကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ထားရမယ့်နည်းလမ်းတွေကိုလည်းသူကအခုလိုအကြံပြုပါတယ်
။ What we are seeing in recent years is that you have more of these storms hitting Fujian, Zhejiang.
ဆိုင်းရေပေးဝေမှုစနစ်တွေကာလန်၊ယထာလန်စတဲ့စနစ်ကြီးတစ်ခုလုံးကိုပုံစံပြောင်းလဲပြီးပြန်လည်တည်ဆောက်ဖို့လိုပါတယ်။ဒါအတော်ကြီးတဲ့လုပ်ငန်းတွေဖြစ်ပါတယ်။ဒါကြောင့်တစ်နှစ်နှစ်နှစ်ထဲနဲ့ပြီးမဲ့ကိစ္စတော့မဟုတ်ပါဘူး။ဒါပေမဲ့လည်းအင်အားပိုကောင်းလာမဲ့မုန်တိုင်းတွေကိုရှေ့ဆက်မလွဲမသွေရင်ဆိုင်ကြရမှာဖြစ်တဲ့အတွေ့စတင်ဆောင်ရွက်ကြရမယ်မဟာဗျူဟာတွေဖြစ်ပါတယ်
။မုန်တိုင်းတွေနဲ့မကြုံဖူးတဲ့ဒေသတွေမှာလည်းအခုလိုအပူပိုင်းမုန်တိုင်းကြီးတွေဝင်တိုက်လာလိမ့်မယ်လို့လည်းပြောပါရယ်။ဒါကြောင့်မုန်တိုင်းနဲ့မကြုံဖူးတဲ့မြို့တွေရွာတွေကိုလည်းတဘာဝဘေးဒဏ်အတွက်ကြိုတင်ပြင်ဆင်ထားဖို့လိုလာပြီလို့စင်ကာပူနိုင်ငံနန်ညာနိပညာတက္ကသိုလ်ကကမ္ဘာမြေရေးရာသုတေသနဌာနညွှန်ကြားရေးမှူးဘန်ဂျမင်ဟော့သွန်ကအကြံပြုပါရယ်။
When we think about adaptation, we need to think of this in a very holistic way. It's not just the case.
ရောင်းနေလာတဲ့ဥတုရာသီအခြေအနေနဲ့လိုက်လျောညီထွေဖြစ်မဲ့နီလန်တွေကိုတွေးကြတဲ့အခါနီလန်မျိုးစုံကိုထည့်သွင်းစဉ်းစားဖို့လိုပါတယ်။ကြောက်တုံးတွေနဲ့ရေကာတာတိုင်းတွေတိဆောက်တာမျိုးနဲ့မလုံလောက်ပါဘူး။သဘာဝတရားဟူပါထည့်သွင်းစဉ်းစားပြီးအဖြစ်ရှာမှာပါ။ကာယူတန်တဝိုက်ကမျိုးတွေရွာတွေမှာရှိတဲ့လူမှုစီးပွားရေးဒေမက တဘာဝပဝင်းကျင်ပေါ်ကိုဘလို့သဲရောက်မှုရှိလာမလဲဆိုတာကိုလည်းစဉ်းစားကြရမှာဖြစ်ပါတယ်
။အာရှဖက်မှာမိုးရင်ကာလာရောက်တိုင်းမုန်တိုင်းတွေဝင်လာတတ်ပေမဲ့လို့ဥဒုယာတီပြောင်းလဲမှုကြောင့်အဲ့ဒီမုန်တိုင်းတွေပိုးပြီးတော့အာကောင်လာတဲ့အပြင်မိုးသက်ထန်ပြီးတော့လေပြင်းတွေတိုက်တာရေကြီးရှန်နာတွေလည်းပိုအဖြစ်များလာတယ်လို့သိပ္ပံပညာရှင်တွေကထောက်ပြပါတ
ယ်။ Oysters and mangroves, they're biodiversity hotspots. They filter.
ဇီဝမျိုးစုံမျိုးကွဲတွေဖြစ်တဲ့ဗန္ဓာကြောက်တန်းတွေကနုကမောက်ကောင်းတွေနဲ့ဒီရေတော်တွေဟာဂေယပေဒစနစ်အတွက်လွန်ရေးကြည့်တဲ့အခန်းကဏ္ဍမှာရှိကြပါတယ်။ကျွန်တော်တို့အတွက်ရေတွေကိုစစ်ထုတ်ပေးတယ်။ကာဗွန်တန်းငွေအများကြီးကိုလည်းစုပ်ယူတိုးလောင်ပေးနေတာကြောင့်ဖန်လောင်ဝင်တန်းငွေထုတ်လုပ်မှုအတွက်လည်းအထောက်အကူဖြစ်စေပါတယ်။နောက်ပြီးကာယုဒန်းကိုလည်းသူတို့ကအကာအကွယ်ပေးပါတယ
်။မုန်တိုင်းနဲ့ရေကြီးရေရှမ်းမှုတွေအများလို့ကြုံနေရတဲ့ဖိလစ်ပိုင်နိုင်ငံမှာရေနုံမြောင်းစနစ်တွေပြိုပြင်ထားသလိုတိုက်ဖုန်းမုန်တိုင်းဆိုင်ရာအရေးပေါ်သတိပေးချက်စနစ်ကိုလည်းအစိုးရကသတ်ဆင်ထားတာပါ။ဒါပေမဲ့လည်းတဘာဝဘေးဒဏ်တွေပိုးပြီးတော့အားကောင်းလာတဲ့အတွက်ပျက်စီးဆုံးရှုံးမှုတွေကိုရှောင်လွှဲလို့မရနိုင်ပါဘူး။ဥဒုယာတိပြောင်းလဲမှုရဲ့အကျိုးဆက်ဖြစ်တဲ့အခုလိုတဘာဝဘေးဒဏ်တွေကြောင့်လက်လုံလက်စားလူဒန်းစားတွေပိုးပြီးတော့အထိနာကြရပါတယ်။လမ်းပေးစေတဲ့သူဖြစ်တဲ့ဇာနီတာဂူစီတာကလည်းရေကြီးလို့ယဉ်နေထားသမျှအကုန်ဆုံးရှုံးခဲ့ရတယ်လို့အခုလိုပြောပါတယ်
ရစ်တွေကိုအစိုးရကခက်နဲ့နဲ့ပြန်ပြီးတူးထားတဲ့အတွက်ရေကြီးရေရှမ်းတာမျိုးကြုံရတော့မှာမဟုတ်ဘူးလို့ထင်ထားတာပါဒီလောက်ထိရေတက်လာမယ်လို့လည်းထင်မထားပါဘူးရေတွေကရုတ်တရက်ကြီးတက်လာတာပါအခုတော့ဘဝကိုတုံညာကနေပြန်ပြီးဆရမယ်ပုံဖြစ်နေပါပြီဒီလိုပဲအမြဲတမ်းဖြစ်နေတာပါ
မြန်မာနိုင်ငံအနှံ့မှာလဲမိုးရွာတရောက်တန်းရေကြီးရေရှမ်းလေးရှိပြီးတော့တချို့ဒေသတွေမှာတော့လူတွေပါတိတ်ဆုံနေရသလိုဒီနှစ်ရေကြီးရေရှမ်းမှုတွေကအရင်ကတည်းကပိုးပြီးတော့အခြေအနေဆိုးလာတာကိုလည်းလူမှုကွန်ရက်တွေနဲ့ပြည်တွင်းသတင်းတွေမှာတွေ့နေရပါတယ်။အာရှတိုက်ကကန်ယိုဒါနဲ့ပြည်သူတွေဟာပင်လယ်ရေမြင့်တက်တာပြင်းထန်တဲ့သဘာဝဘေးဒဏ်တွေအပိုမို့အဖြစ်များလာတာနဲ့ကန်ယိုရန်တွေရေတိုက်စားလာတာမျိုးလိုဥဒုယာတိပြောင်းလဲမှုရဲ့အကျိုးသက်ရောက်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်၊ဗီယက်နမ်နဲ့ဖိလစ်ပိုင်တို့လိုနိုင်ငံတွေမှာအခုလိုသဘာဝဘေးဒဏ်တွေနဲ့ရင်ဆိုင်နေရတာကိုလည်းအထင်ရှားတွေ့နေရပါတယ်။ဒါကြောင့်လဲရေနုံမြောင်းစနစ်တွေ၊လေပြင်းတံနဲ့ရေကြီးရေရှမ်းမှုတံခန်းနိုင်တဲ့အဆောက်အုံတိဆောက်သားမျိုးလိုကြိုတင်ပြင်ဆင်မှုတွေတင်မကဘဲ Green Infrastructure ဆိုတဲ့စိတ်မြီတော့တည်ရောနဲ့ပန်းချံတွေလိုနေရာမျိုးတွေဖန်တီးထားဖို့လဲပညာရှင်တွေကအကြံပြုတိုက်တွန်းနေကြတာဖြစ်ပါတယ်။ကျွန်မနှောင်းလာပါ
VOA အစီအစဉ်နဲ့ပတ်သက်လို့ကိုယ့်ရဲ့သဘောထားအမြင်တွေကို YouTube နဲ့ Facebook ကဓာတ်ရိုက်ထုတ်လွှင့်ချက်တွေမှာမှတ်ချက်ပြနေတယ်လေ။ဓာတ်ရိုက်မှတ်ချက်ပြုပေးပို့နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းတွေကသုတအစီအစဉ်အလှည့်ပါ။ဒီတစ်ပတ်မှာတော့နိုင်ငံတကာကအင်တာနက်သုံးစွဲမှုနဲ့ပတ်သက်ပြီးသိမှတ်စရာအကြောင်းတွေကိုမညညိုလင်ကတင်ပြထားပါဗျာ
molto mai ushor ku fiecare persona pentru că doar o vrăjitoare cu adevărat
puteri ဒီနေ့ကမ္ဘာရေစီကြောင်းထဲမှာအင်တာနက်ဆိုတဲ့အရာကအရေးအပါဆုံးကဏ္ဍတစ်ခုအနေနဲ့ရှိနေတာပါနိုင်ငံအများစုနဲ့လူသားအများစုရဲ့နိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးလူမှုရေးအားကစားအမှုပညာစတဲ့ဘက်ဆောင်အရာအလုံးမှာအင်တာနက်ဆိုတာကမရှိမဖြစ်ဆိုသလိုအရေးပါလာပါတယ်ဒါကြောင့်အခု2024ခုနှစ်ဇွန်လအထိ Data Reporter ရဲ့ဖော်ပြထားတဲ့အချက်အလက်တွေအရတော့ကမ္ဘာပေါ်မှာအင်တာနက်အသုံးပြုသူပေါင်းဟာကမ္ဘာလူဦးရေရဲ့68%ရာခိုင်နှုန်းကျော်တန်ပေါင်း9000ကျော် 5.45 ဘီလီယံရှိတယ်လို့ဆိုပါတယ်။ဒီထဲမှာကမ္ဘာလူဦးရေရဲ့63%ရာခိုင်နှုန်းကျော်ကဆိုရှယ်မီဒီယာတွေအသုံးပြုကြတယ်လို့ဖော်ပြထားတာပါ။
Ahora internet gratis ya en los teléfonos.
Oño, qué bueno.
Internet ကိုအမျိုးအစားပေါင်းစုံ mobile phone တွေနဲ့သုံးကြသူတွေကအများဆုံးဖြစ်ပြီး internet အသုံးပြုသူပေါင်းရဲ့ 95.6% ရှိတာပါ internet ကိုအကြောင်းအရာမျိုးစုံအတွက်အသုံးပြုကြပေမဲ့အများစုကသတင်းတွေကိုကြည့်ရှုကြတာဖြစ်တယ်လို့လဲဆိုပါတယ် Raider Institute ကကမ္ဘာတိုက်ကြီး6တိုက်က Digital ဈေးကွက်ကြီး48ခုကိုမေးမြန်းသုတေသနပြုဖော်ပြထားတဲ့2024 Digital News Report မှာတော့ Video သတင်းတို့တွေကိုကြည့်ရှုသူအရေအတွက်က82ရာခိုင်နှုန်းအထိရှိတယ်လို့ဆိုတာပါ။ဒါပေမဲ့လည်း Online Platform တွေမှာဖော်ပြထားတဲ့သတင်းတွေအပေါ်ယုံကြည်စိတ်ချရမှုရှိမရှိစိုးရိမ်ကြတဲ့အတိုင်းအတာကတော့ X နဲ့ TikTok မှာအများဆုံးဖြစ်တယ်လို့ဖော်ပြထားပါတယ်။ကမ္ဘာအနှံ Facebook ကနေသတင်းကြည့်ရှုတဲ့နှုန်းကလည်းမိနစ်ကရဆိုင်ရင်400ခန့်နှုန်းရော့ကျသွားတယ်လို့ပြောပါတယ်။သတင်းတွေကိုအင်တာနက်ကနေကြည့်ရှုမှုအများဆုံးနိုင်ငံကတော့ Nigeria နိုင်ငံဖြစ်ပါတယ်။89ရာခိုင်နှုန်းနဲ့တစ်နေရာမှာရှိနေတာပါ။အဲဒီနောက်မှာတော့ Kenya, Finland, South Africa, India, Germany, Norway, Ireland,ပီရူးနဲ့တူရကီနိုင်ငံတွေဟာအင်တာနက်ကနေသတင်းကြည့်ရှုမှုအများဆုံးနိုင်ငံတွေပဲဖြစ်ပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့အင်တာနက်ကနေသတင်းကြည့်ရှုသူအများဆုံးကအင်ဒိုနီးရှားနိုင်ငံမှာအဲဒီနောက်မှာတော့ထိုင်း၊ဖိလစ်ပိုင်၊စင်ကာပူနဲ့မလေးရှားနိုင်ငံတို့ဖြစ်ပါတယ်။သတင်းတွေအများဆုံးကြည့်ရှုတဲ့ဆိုရှယ်မီဒီယာတွေထဲမှာတော့ Facebook ကထိပ်ဆုံးမှရှိနေတာပါ။အဲ့ဒီနောက် YouTube နဲ့ WhatsApp ကတော့ဒုတိယနဲ့တတိယနေရာမှာရှိပါတယ်။ LINE လို့ခေါ်တဲ့ Social Media ကနေသတင်းကြည့်ရှုသူကတော့အ ਨੇ ဆုံးပဲဖြစ်ပါတယ်။သတင်းကြည့်ရှုဖို့ပဲဖြစ်ဖြစ်ဘယ်လိုအကြောင်းမျိုးအတွက်ပဲဖြစ်ဖြစ် Internet ကိုအသုံးပြုကြတာမှာ Ireland, Norway, Saudi Arabia နဲ့ UAE နိုင်ငံတွေကလူဦးရေရဲ့69ရာခိုင်နှုန်းဟာ Internet ကိုသုံးကြတယ်လို့အချက်လက်တွေကဖော်ပြပါတယ်။ Switzerlandဒေမန် UK တောင်ကိုရီးယားဆွီဒင်စင်ကာပူမလေးရှားအော်စတြေးလျာနယူးဇီလန်နယ်သာလန်နိုင်ငံတွေဟာလည်းနိုင်ငံလူဦးရေရဲ့65ရာခိုင်နှုန်းကျော်အင်တာနက်အသုံးပြုကြတာဖြစ်ပါတယ်ဒီနိုင်ငံတွေနဲ့ဆန့်ကျင်ဘက်နိုင်ငံကတော့မြောက်ကိုရီးယားနိုင်ငံမှာမြောက်ကိုရီးယားပြည်သူတွေကြားမှာအင်တာနက်အသုံးပြုမှုကမရှိသလောက်ဖြစ်ပြီးကမ္ဘာမှာအင်တာနက်အသုံးပြုမှုနောက်ဆုံးအဆင့်မှာရှိနေတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားပြည်ရဲ့အင်တာနက်အသုံးပြုမှုအနည်းဆုံးနိုင်ငံတွေက Central African Republic, Burundi, South Sudan, Niger, Yemen, Afghanistan, Ethiopia, Burkina Faso နဲ့မဒါဂါစကာတို့ရဲ့ဖြစ်ကြပါရှင
့်။မညညလင်းတက်ဆက်ကြပါဗျာ။အခုတော့ကျွန်တော်တို့ရဲ့တနင်္ဂနွေနေ့အစီအစဉ်လေးပြီးဆုံးခံပြီးဖြစ်လို့ထိတ်တန့်သတင်းတွေကိုကျွန်တော်ကပဲပြန်လည်ဆူဆီးအချင်းချင်းတင်ပြပါမယ်ညာ။လာရှုံမြို့အခြေစိုက်တဲ့စစ်ကောင်စီရဲ့အရှိမျောက်ပိုင်းစစ်ထနာချုပ်ကိုဩဂတ်စ်လ3ရက်နေ့မှာတင်လိုက်ကြောင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအတည်ပြုပါတယ်။တိုင်းဟုံးမှာရှိတဲ့မိသားစုနဲ့တပ်ဖွဲ့ဝင်အများပြားကိုထိမ့်သိမ်းထားတယ်လို့ TNL တအောင်းတက်ထရီတွင်မူဘုချုပ်တာဖုန်ကျော်ကဗီဒီယိုကိုပြောပါတယ်ဒေတာတဲ့သတင်းတပုတ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံတော်ကလူထုအာဏာဖီဆန်ရေးလှုပ်ရှားမှုပေါ်ဆောင်မှုကြောင်းသားခေါင်းဆောင်တွေကလှုံ့ဆော်လိုက်ပါတယ်အစိုးရဝန်ထမ်းခွဲရန်စနစ်ပေါ်မကြေမနက်ဆန္ဒပြပွဲတွေပပောက်လာခဲ့ပြီးလူပေါင်း200ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်ညာရှေ့အလဲပိုင်းကသတင်းတပုတ်မှာတော့ဂါဇာကဥယျာဉ်ဆွန့်ခွာထွက်ပြေးသူတွေခိုးလို့ရကြောင်းတစ်ခုကိုအစ္စရေးကစနေနေ့မှာ၄ကျောင်းကနေတိုက်ခတ်မှုကြောင့်အနည်းဆုံးပါလက်စတိုင်း15ဦးသေဆုံးခဲ့ပါတယ်သိမ်းပိုက်ခံအနောက်ဘက်ကမ်းမှာလည်းအစ္စရေးရဲ့တိုက်ခိုက်မှုနှစ်ခုအတွင်းဒေသဆိုင်ရာဟားမတ်စ်တပ်မှုတဦးအပါဝင်တိုက်ခိုက်ရေးသမား9ဦးသေဆုံးခဲ့ရပါတယ်။အင်္ဂလန်မှာတော့အနောက်မြောက်ပိုင်းမှာအရင်တစ်ပတ်တုန်းကမိတ်ကလင်းငယ်3ဦးတပ်ဖြတ်ခံရမှုနောက်ပိုင်းမငြိမ်မသက်ဖြစ်နေတာ၄ရက်ရှိနေပါပြီ။စနေနေ့မှာဗြိတိန်ကလက်မတွေထက်အကြမ်းဖက်မှုတွေပြန်ပေါ်လာလို့ရဲတပ်ဖွဲ့ဝင်အတော်များများလည်းထင်ရခဲ့ပါတယ်ညာ။တရင်အချင်းတွေကတော့ဒီလောက်ပါပဲညာ။အခုမနေ့ခင်းအစီအစဉ်ထုတ်လွှင့်မှုကကိုစော်မိုးကျော်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Pitt ဖြစ်ပါတယ်။ဒီကနေ့မနေ့အစီအစဉ်လေးကို Radio PNVA Website YouTube Facebook စာမျက်နှာတွေကနေတိုက်ရိုက်ကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ညာ VOA American တိုင်းရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြစီတော်တဲ့ရှင်နေတဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ခင်ပါစေညာကျွန်တော်ကတော့အင်ဂျင်ပါ